Welcome to the Voice of America in Burmese.
Mingala nya jam ma daw ta shin mya shin. VOA Myanmar Bai season ye 2019 khune June la 25 ye inga ne nya bai 900 ni chain nai di season ni go American Pi Taung Su Myo raw Washington DC ga ne line to meter 1925 30 ne ne VOA ye Facebook sa myan na ga ne dai ye chou lwin ni ba bi. ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်လေးတာဝန်ယူတင်ဆက်တော့မှာပါ
ကျမအီတန်စင်ပါရှင်ဒီညပိုင်းတော်တဲ့နေကိုကိုရဲမင်းထွန်းတဲ့သူကြီးညာပေးတော့မှာပါအီရန်ပေါ်တန်ဆက်ပိတ်ဆို့မှုအသေးချမှတ်လိုက်တာဟာအမေရိကန်အီရန်တရမန်ဆက်ဆက်ရေးအဆုံးသတ်သွားစေတယ်လို့ဖြစ်ပြီးတော့နောက်ဆက်ဆွေးနွေးမယ့်စီးပွားရေးဟာလည်းအပေါ်ယံသဘောထားဖြစ်သွားမယ်ဆိုပြီးတော့အီရန်ဘက်ကတုံ့ပြန်လိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းပင်တို့မကြာခင်မှာတွေ့ဆုံပွဲမှာကမ္ဘာအကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားကွန်ဖရင်းစစ်ပွဲအချိန်ရော့ပြီးတော့ယုံကြည်မှုတွေတည်ဆောက်လာနိုင်လိမ့်မယ်လို့တရုတ်ကမျှော်လင့်နေပါတယ်ဒီလိုသတင်းတွေကိုကြားကြမှာဖြစ်ပါတယ
်။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကနေတက်ပွဲဖြစ်ရသေးတာမှာအင်တာနက်တွေဖြတ်တောက်လိုက်တဲ့အပေါ်နိုင်ငံတကာအတိုင်းအဝန်ရဲ့ခြောက်ပြပြောဆိုတဲ့သတင်းမှာကြားမှာကတော့
It is very worrying for the democratic transition. The fact that the civil government
နေစီမချာသတင်းထောက်များအဖွဲ့ RSF ကဒေသဆိုင်ရာတာဝန်ခံတဦးပြောသွားတာပါရှင်အဖြစ်ဆုံးကတော့မကြာခင်ကြားမှာပါကြားပြင်ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့ဆက်နွယ်သူတွေအဖြစ်မတင်ငါသူတွေကိုဖမ်းဆီးစစ်ဆေးတဲ့နေရာမှာတိုက်ဆုံမှုတွေရှိနေတယ်ဆိုတဲ့သတင်းမြမလက်စစ်တအားခါရီတိုးမြင့်ကောက်ခံဖို့အစိုးရကကြေညာလိုက်တဲ့အပေါ်မတူးတဲ့အမြင်တွေကိုမေးမြန်းတင်ပြသွားဖို့လည်းရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစံနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခံကုနာဆင်ရမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမိုက်အီတန့်စင်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးကြပါအောင်ရှင
်အီရန်ပေါ်တက်ခတ်ပိတ်ဆို့မှုအစ်တချမှတ်လိုက်တာဟာအမေရိကန်အီရန်တရမန်ဆက်ဆံရေးအဆုံးသတ်စီတယ်လို့ဖြစ်ပြီးတော့နောက်ဆက်ဆွေးနွေးမယ့်စီးပွားရေးဟာလည်းအပေါ်ယံသဘောထားဖြစ်မယ်ဆိုပြီးတော့အီရန်အကြီးအကဲတွေကဒီကနေ့မှတုံ့ပြန်လိုက်ပါတယ်အီရန်ဘာသာရေးခေါင်းဆောင်အာယာတိုလာအာလီခါမာနီနဲ့အီရန်စစ်တပ်နဲ့အစ္စလာမ်ဒေါ်လာရေးအဆောက်တပ်ဖွဲ့တွေကအကြီးအကဲ၈ယောက်တို့ကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္ဒာရေးအရာတန်ခတ်ပိတ်ဆို့မှုအစ်တကိုတင်းလာနေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်တာပါဒီတန်ခတ်ပိတ်ဆို့မှုတွေဟာအီရန်ခေါင်းဆောင်အပေါ်အထင်အရှားမဲ့တန်ခတ်ပိတ်ဆို့မှုအစ်တတွေဖြစ်တဲ့ဆိုပြီးတော့သမ္မတထရန့်ကပြောပါတယ်အီရန်ဆိုရရဲ့ဆိုရတဲ့ပြည်မှုတွေကိုပြင်ဆင်ပြီးတော့ပြည်သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့တကယ်လိုလားတဲ့စိတ်နဲ့နှိမ့်နိုင်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ထရန့်ကအီရန်ဆရာကိုပြောဆိုလိုက်တာပါဒါပေမဲ့အီရန်နဲ့ဆီးရီးယားအရေးအဓိကထားပြီးဆွေးနွေးဖို့အစ္စရေးမှာအစည်းအဝေးတက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်ကတော့အီရန်နဲ့စကားပြောဆိုဖို့လိုလားစေပဲလို့ပြောဆိုနေပါတယ်အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ပဲ့ထိန်တဲ့မစ်ဆိုင်းပစ်လို့တဲ့စနစ်တွေနိုင်ငံတကာအကြမ်းဖက်မှုတွေကိုထောက်ပံ့ပေးနေမှုတွေကိုဖျက်သိမ်းမှုနဲ့ကမ္ဘာတဝိုင်းအီရန်ရဲ့တခြားဆိုးရတဲ့ပြည်မှုတွေကိုလုံးဝရပ်ဖို့အရေးအီရန်နဲ့အမှန်တကယ်ညှိနှိုင်းမှုတွေလုပ်ဖို့သမ္မတထရမ်ကတကားဖွင့်ကြိုဆိုခဲ့တာဖြစ်ပြီးတော့အီရန်ကဒီလိုဖွင့်ထားတဲ့တကားကနေဝင်လာရင်ဝင်ဆိုပြီးတော့ဘူတန်ကပြောဆိုခဲ့တာပါ
နောက်ကိုရီကောင်ဆာကင်ဂျွန်အွန်စီကိုသူပေးပို့ခဲ့တဲ့စာဟာဒီလအတွင်းသူလက်ခံရရှိခဲ့တဲ့မွန်းနေ့ဆူတောင်းလာကိုရင်းနှီးနှီးပြန်လည်တုံ့ပြန်ရေးသားထားတဲ့စာဖြစ်တယ်လို့ American Thermal Donald Trump ကပြောခဲ့ပါတယ်။ American Thermal Trump မှာဇွန်လ13ရက်နေ့မှာအသက်83နှစ်ပြည့်ခဲ့တာပါ။ဒီလိုစာတော်လာရှိတာနဲ့ပတ်သက်ပြီးအင်ဂျီတော်ပြောခွင့်ရ Sarah Sanders ကလည်း American နဲ့မြောက်ကိုရီးယားကောင်ဆောင်တို့ကြားစာချင်းဆက်သွယ်ပြီးထိတွေ့မှုတွေရှိနေခဲ့တယ်လို့ပြောခဲ့ပါတယ်။ဒီသတင်းတွေက American နိုင်ငံရဲ့ဝန်ကြီး Mike Pompeo က Trump အစိုးရအနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်ဆဘူပြင်ဆင်နေတယ်လို့ပြောကြားပြီးထွက်ပေါ်လာခဲ့တာပါ။နိုင်ငံတိုင်းဝန်ကြီးပွန်ပီယိုကတကယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ကင်းစည်ရေးကိစ္စကိုဆွေးနွေးဖို့စမ်းသပ်ရှိမယ်ဆိုရင်အချိန်တိုအတွင်းမှာပဲဆွေးနွေးပွဲတွေပြန်လည်စတင်နိုင်နိုင်တယ်လို့လည်းပြောခဲ့ပါဗျာ။ပြည်နယ်နိုင်ငံဟနွိုင်းလို့မှပြုလုပ်ခဲ့တဲ့ထရမ့်နဲ့ကင်မ်တို့ရဲ့ဒုတိယကြိမ်စည်းဝေးမောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားစည်းဝေးတွေရပ်တန့်နေခဲ့တာပါ။အမေရိကန်သမ္မတထရမ့်မှာဒီပတ်တည်းဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားနိုင်ငံပါဝင်အာရှဒေသကိုချီးထွက်ဖို့ရှိပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့မကြာခင်မှာတွေ့ဆုံပွဲကနေပြီးတော့ကမ္ဘာအကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားဟူမေးစစ်ပွဲအချိန်ရော့ပြီးတော့ယုံကြည်မှုတည်ဆောက်နိုင်ဖို့တရုတ်ကမျှော်လင့်နေပါတယ်။ဒီလိုနဲ့မှနောက်ပိုင်းဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးစည်းဝေးမှာခေါင်းဆောင်များတို့တွေ့ဖို့စီစဉ်ထားပြီးတော့ဟူမေးစစ်ပွဲစတင်ခဲ့တဲ့မေလနောက်ပိုင်းဒါပထမဆုံးအချိန်မီနဲ့ချင်းဆိုင်တွေ့ဆုံဆွေးနွေးတော့မှာလည်းဖြစ်ပါတယ်။ဒီဆွေးနွေးမှုကနေပြီးတော့အပြန်အလှန်ယုံကြည်မှုတည်ဆောက်နိုင်ပြီးအခုရင်ဆိုင်နေရတဲ့ကိစ္စကြီးတွေကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအကန့်ဆောင်ကသတင်းတောက်တွေကိုပေကျင်းမြို့မှာဒီကနေ့ပြောဆိုလိုက်ပါတယ်။တင်းလာနေတော့ကတရုတ်ဒူးဝန်ကြီးလူဟင်းနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Light တစားတို့ဖုန်းဆက်စကားပြောဆိုခဲ့ကြပြီးတော့ကုန်သွယ်ရေးအပေါ်မှာတွေးမြင်နေဖလှယ်ခဲ့ကြတဲ့အပြင်ဆက်လက်ညှိနှိုင်းတောက်ပို့တဲ့သဘောတူခဲ့တဲ့အကြောင်းတရုတ်စီးပွားကူတိုင်ရေးဝန်ကြီးဌာနကပြောပါတယ်။
2020ပြည်နှစ် American သမ္မတ ရွေးကောက်ပွဲမှာ နိုင်ငံခြားက စွပ်ဖက်မှုတွေကို Hunter Gargavel လုံးဆောင်နေပြီလို့ American နိုင်ငံရဲ့ အကြီးအကဲအရာရှိတွေကပြောပါတယ်။ ဒါပေမဲ့ ဒီ စွပ်ဖက်မှုတွေနဲ့ ချိုးဖောက်ဝေယောင်းမှုတွေကိုတော့ လူတို့ကို အသိပေးနိုင်အောင်မှာ မဟုတ်ဘူးလို့လည်းပြောပါတယ်။ တချိန်တည်းမှာ American ထောက်လှမ်းရေးနဲ့ ရွေးကောက်ပွဲလုံခြုံမှုဆိုင်ရာအရာရှိတွေက Russia နိုင်ငံက 2020ပြည်နှစ် ရွေးကောက်ပွဲကိုဝင်ရောက်စွပ်ဖက်ဖို့ ရည်ရွယ်ချက်ရှိနေတယ်လို့လည်း ထပ်ကတည်းကလည်း သတိပေးပြောကြားနေကြပါတယ်။ ဒါပေမဲ့ computer ထဲသုံးမိထားတဲ့ American မဲဆန္ဒရှိပြည်သူတွေရဲ့ သတင်းအချက်အလက်တွေနဲ့ တခြားအရေးကြီး computer စနစ်တွေအထက် အရင်တုန်းက Russia တွေ ဘယ် အတိုင်းအတာထိ ဝင်ရောက်စွပ်ဖက်နိုင်ခဲ့တယ်လဲ ဆိုတာကိုတော့ American အရာရှိတွေပြောကြားနိုင်ခြင်းမရှိသေးပါဘူး။ ဒီအတွက်လူထုရဲ့ဝေဖန်စောင့်ကြည့်ခြင်းလည်းခံရရပါတယ်။ 2020ပြည်နှစ် သမ္မတရွေးကောက်ပွဲမှာ Florida ပြည်နယ်အတွင်းမှာ အနည်းဆုံး county တစ်ခုရဲ့အရေးကြီးတဲ့ computer စနစ်တွေထဲ Russia တွေချိုးဖောက်ဝင်ရောက်နိုင်ခဲ့တယ်ဆိုတဲ့ သတင်းနဲ့ပတ်သက်ပြီး Florida ပြည်နယ်ကိုစားပြု American Outlet the Republican မှ Michael Walls နဲ့ Democrat မှ Stephanie Murphy တို့ American Federal Talent Bureau FBI နဲ့ တရားရေးဝန်ကြီးဌာနတို့အနေနဲ့ ရှင်းလင်းချက်ပေးဖို့ မေလ အတွင်းက တောင်းဆိုခဲ့ပူပါတယ် ခင်ဗျာ။
ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 5km 25 kHz 11965 5km 32 kHz 9309 5km 57 kHz 585 တို့အပြင် စနစ်တနင်္ဂနွေမှာ 5km 190 kHz 1509 ကနေပြန်ထုတ်လည်ပေးပါရစေ။
ဖီယိုရီကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လည်ပေးပါရစေ။ ရခိုင်နှင့်ချင်းပြည်နယ်ကပြည်ပခဖြစ်နေတဲ့နေရာတွေမှာမိုဘိုင်းဖုန်းအင်တာနက်သုံးခွင့်ကိုမြန်မာဆွေရကဖျက်တောက်လိုက်တာဟာဒေသတွင်းသတင်းတွေကိုအမှောင်ချရတာဖြစ်တယ်ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်ရင်းလီကဒေသနယ်ရောကဝေဖန်ပြောဆိုလိုက်ပါတယ်။မြို့နယ်၉ခုမှာမိုဘိုင်းဖုန်းအင်တာနက်ကွင်းရဲ့သုံးခွင့်ကိုမြန်မာဆွေရကဖျက်တောက်ထားတာပါ။
ဒီလိုဖြစ်တော့တဲ့အတွက်ပြည်ပခတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကလူခွင့်ထူးကိုယ်စားလှယ်ရဟင်းဒီကစတိပေးပြောဆိုထားပါတယ်။မြန်မာဆွေရတဲ့တက်မတော်ဘက်ကရောအေးရခိုင်တပ်ဖွဲ့အနေနဲ့ရောအရက်သားတွေကိုအချိန်တိုင်းအပြည့်ဝကာကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနယ်မှုဆိုင်ရာဥပဒေကိုလိုက်နာဖို့ကိုလည်းရဟင်းဒီကတိုက်တွန်းထားပါတယ်။မြန်မာဆွေရဘက်ကတော့အစ်ဖြစ်နေ ဆွဲထားပြီးဒီလနေ့တကောင်ရန်အချိန်မှာရွှေနာဂမြို့ကနေကိုဝင်ရောက်စီးနှင်းဖမ်းဆီးခဲ့တဲ့အကြောင်းရဲတွေနဲ့အဖမ်းခံရသူညီကိုတဆက်သူကပြောပါတယ်အသက်62နှစ်အရွယ်ဂူလမ်ဂျာလနာကဒရီဟာဒရင်နောက်တစ်ယောက်လည်းဖြစ်ပြီးအူဒူဘာတာစကားနဲ့ထုတ်ဝေတဲ့ Daily Affairs သတင်းစာရဲ့ထုတ်ဝေသူလည်းဖြစ်ပါတယ်1993ခုနှစ်တုန်းကထုတ်ခဲ့တဲ့ဝရန်နဲ့သူ့ကိုရဲတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်ကာဒရီယာကက်ရှမီးယားဒေသကိုအုပ်ချုပ်တဲ့အိန္ဒိယအုပ်ချုပ်မှုကိုတိုက်ခိုက်နေတဲ့စစ်သွေးကြောအုပ်စုတစုရဲ့ဂျင်ဂျာစရန်ကို1990ခုနှစ်တုန်းကထုတ်ဝေခဲ့တဲ့သတင်းတော့6ရောက်တဲ့ကတယောက်ဖြစ်တာကြောင့်အခု7လောက်အကြာမှသူ့ကိုဝန်ဖမ်းလိုက်တာဖြစ်ပါတယ်။တရားဝင်ထုတ်ပြီးနောက်တနေ့အင်္ဂါနေ့မှာတော့သူ့ကိုအမှတ်ကန်နဲ့ပြန်လွှတ်ပေးခဲ့ပါတယ်။ဒီဖမ်းဆီးမှုဟာကက်ရှမီးယားဒေသတွင်သတင်းမီဒီယာတွေရေးဆိုင်နေရတဲ့အခက်အခဲတွေကိုပေါ်လွင်စေခဲ့ပါတယ်။ကက်ရှမီးယားဒေသတွင်ကသတင်းတော့တွေကအိန္ဒိယအစိုးရနဲ့လွတ်လပ်ရေးရလို့တဲ့စစ်သွေးကြောအဖွဲ့တွေကြာအခက်ကြုံနေရတာဖြစ်ပါတယ်။သတင်းအချက်လက်တွေကိုတစ်ဖက်စလုံးကထိန်းချုပ်လို့ပြီးအခြေအနေတွေကဒီနှစ်ပိုင်းအတွင်းပုံမှန်ဆွေးရတာတဲ့အကြောင်းသတင်းတောက်တွေကပြောပါတယ်။အိန္ဒိယနိုင်ငံကသတင်းတောက်တွေအတွက်အစိုးရဆုံးနိုင်ငံတွေကတစ်ခုဖြစ်ပြီးသတင်းလွတ်လပ်ခွင့်ညွန်ကိန်းအစ်စ်138နေရာမှာရှိနေပါတယ်ခင်ဗျာ
။ကော်ဂိုနိုင်ငံကအီဘိုလာပိုးပြက်ပွားနေမှုကိုတားဆီးရေးပညာပေးရမှာကူညီပေးဖို့အမေရိကန်ဘတ်စကတ်ဘောအကြော်မော်ကော်ဂိုနယ်ပွားဒီကမ်ဘိုမူတုံဘိုကိုအမေရိကန်ကျန်းမာရေးဝန်ထမ်းတွေကကူညီတောင်းထားပါတယ်။ဒီတစ်ခါယောဂပြန်ပွားမှုကြောင့်လူ1500လောက်သေဆုံးခဲ့ရပြီးတော့ဩဂတ်လကလေးကဆိုရင်နောက်အယောက်2200လေးကူးစက်ခံထားရပြီးဖြစ်တဲ့အတွက်ဒါဟာသမိုင်းမှာအဆိုရဆုံးယောဂပြန်ပွားမှုကြီးတစ်ခုလည်းဖြစ်နေပါသေးတယ်။အမေရိကန်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့ဗီဒီယိုမှာတော့ဝီတိုမိုပါဝင် ခဲ့ပြီးတော့ကွန်ဘိုမြောက်ပိုင်းကအကြီးဆုံးအီဘိုလာပိုးပြန့်ပွားမှုကိုတားဆီးရမှာပါဝင်ကြဖို့ကူညီတောင်းခဲ့ပါလိမ့်။ကွန်ဘိုကရွာသားတွေကအီဘိုလာကာကွယ်ဆေးကိုယုံကြည်မရှိတော့ကြသလိုသူတို့လိုယုံမဟုတ်တဲ့သူတွေရဲ့ပြောစကားကိုလည်းတမ်းမြတ်ရှိနေတာကြောင့်ဒီလိုသူကိုယ်တိုင်အကူအညီတောင်းတာကပိုပြီးတော့ထိရောက်နိုင်တယ်လို့မူတုံဘိုက AP သတင်းဌာနကပြောပါရယ်။ယောဂပြန့်ပွားတဲ့နေရာတွေမှာအထူးသတိပြုကြဖို့မူတုံဘိုမြစ်တာရက်ခံထားတဲ့ရုပ်တံဖိုင်ကို Key Swahili Lingala နဲ့ပြင်သစ်ဘာသာစကား၃မျိုးနဲ့ကွန်ဂိုရေဒီယိုနဲ့ရုပ်မြင်သံကြား line တွေကနေထုတ်လွှင့်ပေးသားဖို့ကြိုးပမ်းနေတာဖြစ်ပါရယ်။
ပြည်ရစနေတွေကကမ္ဘောဒီးယားနိုင်ငံမှာဆောက်လက်ဆအဆောက်အအုံပြုကြခဲ့ကြအောင်အ ਨੇ စုံအလုံးသမား28ဦးသေဆုံးခဲ့ပြီး26ဦးဒဏ်ရာခဲ့တဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသား4ဦးကိုကမ္ဘောဒီးယားတရားဝင်ကတရားစဲဆိုလိုက်ပါတယ်။ဆောက်အုံပိုင်ရှင်အပါအဝင်4ဦးကိုနာကျင်ဒဏ်ရာရစေတဲ့ပြစ်မှုနဲ့လူသေဆုံးစေတဲ့ပြစ်မှုတွေနဲ့တရားစဲဆိုလိုက်တာပါ။ရှီယန်နိုဗီလ်ကမ်းခြေမျိုးမှာပြုကြပျက်စီးနေတဲ့အဆောက်အအုံကြားတရုတ်နိုင်ငံကအမျိုးသား2ဦးကိုအသက်ရှင်လျက်ဆွဲထုတ်ကယ်ဆယ်နိုင်ခဲ့ပါတယ်။ဒီဆောက်လက်ဆအဆောက်အအုံမှာအလုံးသမား90ကနေ60လောက်အထိနေအိမ်ဖြစ်နေထိုင်နေကြတော့လည်းအသက်ရှင်လွတ်မြောက်လာသူတွေကပြောပါရယ်ဖနာမင်မြို့မှာရှိတဲ့တရုတ်တိုင်ရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီဖြစ်ရပ်နဲ့ပတ်သက်လို့ကမ္ဘောဒီးယားအာဏာပိုင်တွေရဲ့ဥပဒေနဲ့အညီလှုပ်ဆောင်မှုတွေကိုထောက်ခံသွားမယ်လို့ဖော်ပြထားပါရယ်ကမ္ဘောဒီးယားနိုင်ငံစီယန်ဒူဗီလ်ကမ်းခြေမြို့ဟာတရုတ်နိုင်ငံကကိုကြစ်ထောက်ပံ့တဲ့ကာစီနိုလောင်းကစားလုပ်ငန်းလူနေအိမ်ယာတွေနဲ့ဟိုတယ်တွေကြောင့်လက်တလောစီပင်လာတဲ့မြို့လည်းဖြစ်ပါရယ်ခင်ဗျာ
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမအီတန်းစင်းနဲ့ကိုရဲမင်းထွန်းတို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်။ဒါရင်မက VOA ရဲ့ YouTube Twitter တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မနဲ့စားရအောင်ပါ။ရခိုင်ပြည်နယ်ရင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာအစိုးရကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်လိုက်တာဟာမြန်မာဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့တည်င်းလွတ်လပ်ခွင့်တို့အတွက်စိုးရိမ်စရာဖြစ်စေကြောင်း RSF နယ်စည်းမခြားတည်င်းထောက်မြအဖွဲ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းရေးမှူးရန်ဟီလီအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းနိုင်ငံရေးအတိုင်းအဝန်ကပါဝေဖန်မှုတွေထွက်ပေါ်လာပြီးမှပဲ RSF ကလည်းအခုလိုထောက်ပြဝေဖန်လိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
မြန်မာစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့ဒေသကမြို့နယ်ပေါင်း10မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကအင်တာနက်လိုင်းတွေကိုပြည်ထောင်စုအစိုးရပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဇွန်လ21ရက်နေ့မှာယာယီဖြတ်တောက်လိုက်ပြီးတဲ့နောက်နိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းပြည်ပကနိုင်ငံရေးအတိုင်းဝိုင်းတို့ရဲ့ပြင်းထန်စွာဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။ပြင်သစ်အခြေဆိုင် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ကလည်းအခုလိုအင်တာနက်ဆက်သွယ်ရေးလိုင်းတွေဖြတ်တောက်လိုက်တဲ့လောက်ရဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့အဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဒန်နီယယ်ဘတ်စတာကပြောပါတယ
် It is very worrying for the democratic transition the fact that the civil government acts on its own
ဒီပြည်ကမြန်မာဒီမိုကရေစီပြည်ရင်ပြောင်းလဲရေးအတွက်စိုးရိမ်စရာအလွန်ကောင်းပါတယ်စစ်တပ်ကလုပ်တာမဟုတ်ပဲတရားသားဆိုရကအခုလိုအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တယ်ဆိုတဲ့ကိစ္စကအင်တန်စိုးရိမ်စရာကောင်းပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုတစ်ခုလုံးကိုချင်းချောင်နေရဲ့လောရဖြစ်တာကြောင့်ဒီအင်တာနက်ဖြတ်တောက်လိုက်တဲ့လောရဘလို့မှတရားမျှတမှုရှိတဲ့လောရလို့ရှုမြင်လို့မရနိုင်ပါဘူ
းစစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ဝန်ဆောင်မှုတွေကိုယာယီဖြတ်တောက်ထားတဲ့ကာလအတွင်းဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ဝန်ဆောင်မှုတွေကတော့ဆက်လက်ရှိနေမှာဖြစ်ကြောင်း MPT နဲ့တယ်လီနော့တို့ကရခိုင်ဒေသခံတွေကိုတယ်လီဖုန်းကတဆင့်အကြောင်းကြားစာတွေပေးပို့ခဲ့ပါတယ်အခုလိုအင်တာနက်တွေဖြတ်တောက်လိုက်တာကသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေနိုင်တယ်ဆိုတာကိုလည်းဒန်နီယယ်ဘတ်စတာကပြောပါတယ
် We think that it's very dangerous not to let journalists report on that and to let Myanmar people
ဖြစ်နေတဲ့ဒေသတွေကဖြစ်မှန်နေကိုဒင်းတောက်တွေအနေနဲ့သတင်းပို့ခွင့်ပြင်ရအောင်ပြည်ပင်ထားတဲ့လုပ်ရအန်တီယရှိပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေကတာမန်ပြည်သူတွေကလည်းသတင်းရနိုင်မှုအတွက်အင်တာနက်ဟာအထူးခြားတဲ့အခန်းကဏ္ဍမှာရှိနေပါတယ်လုံခြုံရေးအကြောင်းပြပြီးအင်တာနက်ဆက်သွယ်မှုကိုဖြတ်တောက်တာဘလို့မှအသေးပဲမရှိပါဘူး
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ဆက်နွယ်ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေပေါ်စုံစမ်းဖော်ထုတ်ဖို့စ조사ခဲ့ကြတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာလည်းထောင်ဒဏ်နှစ်ရှည်ချမှတ်ခံခဲ့ရတဲ့အကြောင်းသတင်းတောက်တွေလွတ်လပ်စွာသတင်းမယူရဲအောင်ဟန်တာတဲ့အနေနဲ့သူတို့နှစ်ဦးကိုဖမ်းဆီးအရေးယူပြခဲ့ခြင်းဖြစ်ကြောင်းဒန်နီယယ်ဘတ်စတာကပြောပါတယ်အခုလိုဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်လိုက်တဲ့အတွက်ပဋိပက္ခဖြစ်နေတဲ့ဒေသတွေကဖြစ်စဉ်အမှန်တွေကို ဒီလိုမျိုးအတိုင်းအဝိုင်းတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုတင်ပြနိုင်ဖို့အခက်အခဲတွေဖြစ်သွားစေတယ်ဆိုတာကိုလည်းသူကပြောပါတယ်။ဒါကြောင့်လည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရနဲ့သတိထားဆက်ဆံကြဖို့လိုအကြောင်းသူကပြောပါတယ်။
So that's why we think that people around the world need to rethink their
ဒီလိုချင်းတွေရှိနေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံလို့ရတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်း
သူတို့ရဲ့ရည်တည်ချက်အနေထားတွေကိုပြန်လည်တုံ့တက်ဆေးလိုပါတယ်သူတို့ဖြစ်တော့မြန်မာနိုင်ငံမှာလာမယ့်2020ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လည်းရှိနေပြန်တော့မြန်မာအစိုးရအနေနဲ့ဒီမိုကရေစီပြည်ပြောင်းလဲမှုတွေကိုတကယ်လို့လှလှရှိတယ်ဆိုတာကိုပြသဖို့လိုအပ်တယ်လို့လည်းထင်ပါတယ်
RSF
နေစီမချတဲ့တင်းတောင်များအဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာ2021ခုနှစ်နဲ့2019ခုနှစ်အကြားစက်သုံးရာခိုင်နှုန်းတိုးတက်ကောင်းမွန်ခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်နဲ့2019ခုနှစ်အတွက်
RSFကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာခုနှစ်နေရာကျသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျ။ကိုဇော်ဝင်းလိုင်းတင်ပြသွားတော့ပါရှင်။ခုတစ်ဆက်ထဲရခိုင်ပြည်နယ်ကသတင်းတော်တစ်ပုဒ်တင်ပြခြင်းပါတယ်။တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်သူတွေအဖြစ်မတင်ငါသူတွေကိုဖမ်းဆီးဆစ်နေခြင်းမှာတေဆုံမှုတွေရှိနေတယ်လို့သိတာခံအကူအညီပေးရဖွဲ့တွေကပြောပါတယ်။မြောက်ဦးမြို့နယ်ကရွာသားတအူးဟာဆိုရင်လဲစစ်ဆေးနေစဉ်တေဆုံခဲ့တဲ့အတွက်ဒီကနေ့ပဲတကြိုခရရသလိုတခြား
ဖန်စီစစ်ဆေးခံရတဲ့သူတွေထဲကမြောက်ဦးမြို့နယ်ပေါတော့ပြင်းရွာသားတူကတော့တေဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့ပါပဲမြောက်ဦးသုတ်တာမှာတကြိုခဲ့ကြောင်းညတစ်စောင်းဆရာတော်ဦးလန်တတာရကမိတ်ပါတယ်ဟုတ်တယ်ဒီနေ့မင်းတကြိုရယ်မနေ့ကဘုရားနေဘွားနောက်မှာဘွားကြောက်တော့ရေစခန်းကနေပြီးတော့ဖုန်းဆက်တယ်စစ်တပ်ကအလုပ်တလုပ်လာပို့တယ်အေးမှတ်ပြီးတော့သူတို့စစ်ကြောရေးလို့ဆုံးသွားတ
ตํารวจตรีมาจัญญายีพั่วเปียวผู้ยะตูบุมุชุสมินทงก็တော့เตซုံးมุผิดเส้นน่ะปัดตะปิสิสิณีเซ่ผิดแต่หลุเปียวบาระ
ကိုနီမျိုးထွန်းပေါက်တော့ပြန်ပါတော့သူဆုံးသွားတာစီရတယ်မနေ့ကဆုံးရတာလို့ရှိတယ်အေးကျမရေးချွန်းလာတဲ့ဘက်တော့ဆေးရုံပို့တဲ့အချိန်မှာလမ်းမှာပဲဆုံးသွားတာလို့ရှိတယ်ဗျအဲ့ဒီရဲ့အခြေအနေကတော့ကျွန်တော်တို့ကဖိဖိကျက်ပတ်လာမှာပဲကျွန်တော်သိရမယ်ဘာရောက်လာတော့ဘာလို့ဆိုတော့ပြီးကြတဲ့ဆွန်လ20ရက်နေ့တုန်းကမြန်မာစစ်တပ်ကနေပေါက်တော့ပြန်ရွာကိုစစ်ဆေးခဲ့စင်မှာအေးဖွဲ့န
ကျွန်တော်ရောက်တဲ့အချိန်ကျွန်တော်ပြင်ပကချောင်းကြည့်လိုက်တာပြင်ကနေပြီးတော့ငါတို့ကိုယ်စားတဲ့ပြီးတော့ကျွန်တော်ပြင်ပချုပ်တာကို
ဒီစုံမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြောက်တော်ရဲစခန်းကိုဆက်သွယ်ခဲ့ပြီးမဲ့လဲဖုန်းလက်ခံပြည်သူချင်းမရှိခဲ့ပါဘူးစွန်လ22ရက်နေ့ကနေ21ရက်နေ့ထိရခိုင်လက်နက်ကန်အေအေဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးပသိမ်ကမှုနဲ့မြန်မာစစ်တပ်ကနေဖမ်းဆီးထားတာဆယ်ဦးရှိနေပြီးစစ်ဆေးနေစဲလို့လဲတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်စွန်လ22ရက်နေ့ကတင်းထိန်ကရွာသားနှုတ်ကိ
ဆီရှိဖို့လေဒီကတော့တင်ရတယ်မလားဘွားနဲ့ကတော့အဲ့ဒီအရှင်ကြီးပေါ်မှာဆင်းအောင်တက်တဲ့အဲ့ဒီနောက်ဆင်းတင်နေတဲ့ဆွေးပြေးလို့ရတဲ့ဒီကိုဆွေးပြေးနေဆိုပြီးတော့ဆရာတော်ကရှင်းပြတယ်လေ
မြန်မာစစ်တပ်ရဲ့ရခိုင်အဖွဲ့တို့စည်ရေးပဋိပက္ခတွေအယတားတွေကိုမတင်ကမှုနဲ့ဖမ်းဆီးမှုပြစ်ကတ်မှုတွေဆက်လက်ဖြစ်ပွားနေတာပါအယတားတွေပေါ်ပြင်းထန်တိုက်ခိုက်နေမှုဖမ်းဆီးနေမှုပေါ်မြတ်တဆောင်းဆရာတော်ကအခုလိုမိန့်ပါတယ
်ခုရလဲအခုနေနေရတာတော့မြန်မာနိုင်ငံမှာမြန်မာစစ်တပ်ကစည်ရွယ်မှုတွေကိုလည်းတော့ကျူးလွန်ခွင့်ရတယ်သဘာဝလည်းတော့အတိုင်ပြန်ပုတ်ကူအပါဝင်ဘယ်ဖွင့်ကြီးအဲသူကမှလည်းစားစီးတာမျိုးထောက်ပေါ်ပြောဆိုတာမျိုးမိတ္တရခံလာပြီးဘူးမှမလုပ်ဘူးသူတို့ကလည်းကောလေပူပေါ်ပြီးတော့ဖေဝိုက်တော်နေရာချင်းပူပေါ်ပါဝင်နေတယ်လို့ခံစားရတယ်ဆိုတော့ဒီခိုင်ခွင့်ပတ်ပေမရရတဲ့လူတရားတဲ့လူဖမ်းအဲ့လိုမျိုးဖြစ်နေလို့မြင်တယ
်ပြီးကြတဲ့ဧပြီလ10ရက်နေ့မှာမြောက်မြို့နယ်လက်ကကျေးရွာကလူ28ဦးကိုတပ်မတော်ကဖမ်းဆီးပြီးစစ်ကြောရေးလုပ်နေစဉ်လူ3ဦးသေဆုံးခဲ့တယ်လို့ Mila Nasanian Nigale, Chaldo Mune, Mina Dong Kiyoga, a set Lizatone Yue, Umongjo Langale, Sisi Yashida Tayane, Seyuma, Suma Dakabare, a Yatari Bopimata, Takani Desura, Sosachetri, Teponi Rebo, E. Fuadine, a Yatadine, to you, Yonobi, Yamasita with Takani Dajau, Pika Muli, Piloga, Hello, Tamaro Pega, Pisinche, Pita Vare. လက်ရှိအေလက်နက်ကင်ဖွဲ့နဲ့မြန်မာစစ်သားတို့ကြားစစ်ရေးတင်းမာနေမှုတွင်အေအေနဲ့ပတ်သက်တဲ့ဆိုတဲ့အထံထဲကနေစစ်တပ်ကဖမ်းဆီးခဲ့သူ96ယောက်အမှုဖွဲ့ရေးယူထားတာ50ယောက်နဲ့ပြည်သူ့ချမှတ်ခံရသူ3ယောက်ရှိနေတယ်ဆိုပြီးတမတော်သတင်းမှပြန်ကြားရေးဘက်ကစွန်လ22ရက်နေ့တရစ္ဆာန်ရှင်လင်းပွဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ
ရှိခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့ဆက်ဆက်သူတွေအဖြစ်တန်ရာရှိခံထားရတဲ့အရာသားတွေကိုဖမ်းဆီးစစ်ဆေးနေတဲ့အခြေအနေနဲ့အကြောင်းကိုနိုင်ကွန်အင်ကမေးမြန်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ချင်းပြည်နယ်ကစာတင်ကျောင်းတွေမှာဆရာဆရာမတွေလက်လက်နေတဲ့သတင်းတင်ပြခြင်းပါတယ်ချင်းပြည်နယ်ပလောဝမြို့နယ်ထဲကကျောင်းဆရာဆရာမလိုအပ်ချက်ရှိနေတဲ့ကျောင်းပေါင်း100ကျော်မှာနေ့စာလပိတ်ဆရာတွေကိုပြည်နယ်အစိုးရအစီအစဉ်နဲ့ခံထားလိုက်ပြီဖြစ်ပါတယ်ဆရာလိုအပ်ချက်အတွက်ရေးဖို့ဖြေရှင်းလိုက်တာဖြစ်ပေမလို့ဆရာဆရာမတွေကိုလ
န်းချောင်း100ကျော်လောက်မှာတင်ကြားပေးမဲ့ဆရာမရှိလို့နေသားလာပြီးစနစ်နဲ့တင်ကြားမဲ့ဆရာအယောက်360ကိုပြည်내အစိုးရကရေးပေါ်ခံထားလိုက်ပါတယ်အန်ဒီအစိုးရလက်ထက်3နှစ်သက်တမ်းထဲမှာဆရာခန့်နိုင်အားနည်းနေပြီးကျောင်းသားနဲ့ဆရာအချို့ကမမျှတသေးဘူးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံက VOA ကိုပြောပါတယ
်။ဒီစာမိစာနဲ့ပေါ့နော်ဒီစာနဲ့ဒီလိုတဲ့အရေးပေါ်ဖြစ်နေတဲ့ဆံခွင့်ပြပါတယ်။အာစတော့ဆက်နေဇူလိုင်လဆိုတော့ကောင်းကောင်းတော့ပြန်ပြန်နိုင်တော့ပါပြီ။ဒီတလားကတော့နည်းနည်းတော့မြင့်လာတာပေါ့။ကျွန်တော်ဒီ3နှစ်သက်တမ်းထဲမှာဆရာခန့်နိုင်တာက1129ယောက်တခါဆန်းဒါတည်းခန့်နိုင်ပြီ။အဲ့ဒါကြောင့်ဆရာအချို့ကျောင်းသားအချို့ကတော့အချို့အရကောင်းပြီမဲ့တိတ်ရော့လက်တိမအဆင်မပြေဘူး
။မူလာတန်းကျောင်းတွေမှာနေသားလာပြီးခံထားမဲ့ဆရာအများစုကစေတန်းအောင်ကိုရန်းအောင်စသဖြင့်ရှိရလို့လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကပြောပါတယ်။အရင်တော့ကလည်းဆရာအင်အားလုံလောက်မှုမရှိတဲ့အခါမျိုးမှာနေသားလာပြီးဆရာတွေခံထားတာမျိုးရှိပေမဲ့တင်ကြားရဲ့ဘာသာရပ်မှာအားနည်းမှုမရှိအောင်သူတို့ကျွမ်းကျင်တဲ့ဘာသာရပ်ကိုသင်ခိုင်းတာမျိုးဒါမှမဟုတ်ရင်သင်ပေးမဲ့ဆရာတွေကိုလုံလောက်တဲ့လေ့ကျင့်သင်ကြားမှုတွေလုပ်ပေးသင့်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌစိုင်းခိုင်မျိုးထွန်းကပြောပါတယ်
။ပထမတရားကျဆရာသုဆရာတွေကမြန်မာနာနဲ့ကြောင်းပြီးအစုပတ်သက်တဲ့သင်္ခါနဲ့ပြီးနေတာဒါနဲ့ဆရာရဲ့ပါလာရတဲ့ပြုစုဖြစ်လာတဲ့ဘာသာတိုင်းတော့နော်နောက်တစ်ခုကတော့သင်္ကန်းဥမာ3လလားဘလောက်လားဆိုတာဒီပါပြီးတော့ပြည့်ပြည့်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ။အဲ့လိုပြီးလိုက်မှလည်းကလေးတွေပြေးရောက်ပြန်ကြလို့ရတယ်။နောက်တစ်ခုကခုချိန်အတွင်းကတူလို့ရတဲ့ကြောင်းတွေနော်
အခု2019တပီလုံးတိုင်းတာနဲ့တက္ကသိုလ်ဝန်ထမ်းအောင်ချက်ရာဂိုင်နှုံးက37.44ရှိပြီးဒါကမနှစ်ကထက်1ရာဂိုင်နှုံးကျသွားတာပါ။ပြည်내လိုက်ဆိုရင်မွန်ပြည်နယ်က 38.54 ရာဂိုင်နှုံးနဲ့အောင်ချက်အများဆုံးနဲ့ချင်းပြည်နယ်က 19.59 နဲ့အနည်းဆုံးဖြစ်ပါတယ်။ချင်းပြည်နယ်ရဲ့အခြေခံကြောင်းတွေမှာအရေးအချင်းပြည့်ဝရဲ့ပညာရေးဝန်ထမ်းတွေလိုအပ်နေကြောင်းပလောဝမြို့ဒေသခံကူညီရေးကော်မတီဥက္ကဋ္ဌဦးဝေတန်းကပြောပါတယ်
။အဲ့လိုမျိုးရှိကိုဆက်သွားနေလို့ကျွန်တော်တကူရရကိုအောင်ဆက်ရတဲ့အောင်ကြားချင်းစစ်စစ်မှာတော့ပို့တော့ဆိုးရနိုင်တယ်ကျွန်တော်တို့သုံးတယ်ရတယ်ဒါကြောင့်ရှင်းနိုင်မယ်ဆိုတော့ရာကောင်းသမားကောင်းမကြောက်ကြကောင်းကျွမ်းကျင်တဲ့ဆရာတွေအန်တာပေးပြီးရှင်းပါတော့
အခုခံထားမဲ့လောအပ်ပြီးကျောင်းဆရာတွေအနေနဲ့ဇူလိုင်လ၁ရက်နေ့မှာလုပ်ငန်းဝင်ဝင်ရမှာပါ2016-2019ပညာသင်နှစ်မှာလဲပလောဝမြို့နယ်တဲကအခြေခံကျောင်းပေါင်း49ကျောင်းမှာနေသားလာပြီးဆရာ300ကျော်ခံထားခဲ့ပါတယ်
က ကိုယ်စားထက်တင်ပြတော်တော်ပါရှင်ဗီအိုအင်မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာလျှက်စစ်တအားခါရီတိုးမြင့်မဲ့တင်ပြဆက်ရအောင်ပါမြန်မာနိုင်ငံမှာ၃ဆွဲနေတဲ့လျှက်စစ်မီတာခ၅ထားရီကိုတိုးမြင့်ကောက်ခံသွားမယ်အကြောင်းလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်ပါတယ်မီတာခရီတိုးမြင့်ကောက်ခံမယ်အစီအစဉ်ပေါ်မှာတော့ကုန်ကြမ်းစစ မာပိုင်းတည်ထောက်ကိုကောင်းဆာဟင်းကပြောပြထားပါတယ်ရှင
်။လျှက်စမီမရရှိသေးတဲ့နေရာတွေကိုမိရရှိနိုင်ဖို့ပုံမကောင်းမွန်တဲ့မိရစနစ်တွေရရှိဖို့ရည်ရွယ်ပြီးမိသားစုတွေတွေးမိကောက်ခံသွားမှာဖြစ်ကြောင်းလျှက်စနဲ့စွန့်ရင်မူကြီးဌာနကကြေညာခဲ့တာပါ။ပြောင်းလဲတက်မှတ်လိုက်တဲ့နှုံသားတစ်အရာမိသားစုဟာယူနစ်30အထိကိုတယူနစ်35ချက်ပေးရမှာဖြစ်ပြီးယူနစ်နေရာအတက်ကိုတော့125ချက်ကောက်ခံသွားမှာပါ။ယူနစ်တရာအထိ30နေသူတွေအနေနဲ့လက်ရှိမှာ3500ပေးနေရကနေ80ရာခိုင်နှုန်းကျော်တိုးပြီး6050အထိပေးရမှာဖြစ်ပါတယ်။ပြည်ရင်းလုံရေးရှင်တဦးဖြစ်တဲ့ဥငွေထွန်းကတော့လက်စင်မီတာနှုန်းထားတွေပြောင်းလဲပြင်ဆင်ပြီးတည်ငြိမ်တဲ့လက်စင်မီရရှိဖို့ပိုလိုအပ်နေတယ်လို့သုံးသပ်လိုက်ပါတယ်။
ဟိုတည်ငြိမ်နဲ့ရမယ်ဆိုရင်တော့ပိုကောင်းတယ်ဟိုတကယ်ကိုလျှက်စင်ပြီးရအခုလက်ရှိဟိုမျိုးပေါ်မှာပဲဖြစ်ဖြစ်ဒီတခြားဒေတာတွေမှာပဲဖြစ်ဖြစ်ရလိုက်လို့ရှင်ဒီကနည်းနေတာတို့ကြနေတာတို့အဲ့ဒါမျိုးကိုဟိုဖြည့်ရှင်းပေးနိုင်မဲ့အခြေအနေမျိုးကလည်းမရှိအဲ့ခါကျတော့အကိုတို့ကကိုလိုပဲဒီလုပ်ငန်းရှင်တွေကကိုစိတ်ယုံကိုလုပ်ငန်းတွေတစ်ခုချင်းတွေတည်ငြိမ်လို့ကိုကတော့ကိုပဲလုပ်ပါတယ်လीအဲ့တော့အခက်ခဲကပို့ပြီးတော့ကြီးတယ်အဲ့တော့တက်ပါဟိုယူမယ်ဆိုရင်လည်းပို့ယူပါဒါပေမဲ့တကယ်ဖြစ်ချင်တာကတော့တကယ်ကိုတည်ငြိမ်နဲ့ဟိုလျှက်စစ်ကိုတကယ်ကိုရချင်တာပေါ့နော
်လျှက်စစ်မီတာနှုန်းပြောင်းလဲလိုက်ပြီးမီးပုံပင်ရရှိနိုင်ဖို့မီးအားတွေပိုကောင်းလာမယ်ဆိုရင်ကျင်းနဲ့လက်ခံရမှာဖြစ်ပြီးအခြေခံမီးသားစုတွေအတွက်တော့ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့အင်ရှင်မတူဖြစ်တဲ့တော်တီတာကအခုလို့ပြောပါတယ်
အိုနိုင်ငံတော်အနေနဲ့ကလည်းဒါမှဖြစ်မနေမလို့တက်ရတယ်ဒီလိုလုပ်တယ်ဆိုရင်မီးအားရေမှန်နေလုပ်ပေးရဆိုရင်တော့ဟိုကျင်းနေရတာပေါ့ဒါပေမဲ့နောက်တစ်ခုကကြတော့လေဒီလိုမျိုးတက်တဲ့အပေါ်မှာကျမတို့လိုဝင်ငွေဟိုပုံမှန်ထမ်းနိုင်တဲ့လူတွေအပေါ်ကတော့ဟိုကောင်းတယ်သိပြဿနာမရှိဘူးဟိုကိုယ်ရည်နေနဲ့ short သုံးဖို့ပဲရှိတာပေါ့ဟိုကထိန်းထိန်းသိမ့်သိမ့်နဲ့တော့သုံးရတော့မှာပေါ့အရင်တော့များသွားပြီဆိုတော့အဲ့လိုသူနဲ့ဒါပေမဲ့ဝင်ငွေကိုဟိုစီမံခန့်ဝဲပြီးတော့သုံးနေရတဲ့အင်ရှင်မတွေအပေါ်ကတော့အခက်အခဲတစ်ခုကြီးကြီးမားမားတစ်ခုကိုရင်ဆိုင်လိုက်ရတော့မှာပေါ့
လည်းလောလျှက်စင်မီဖြန့်ဖြူးမှုမှာအစိုးရကစိုက်ထုတ်သုံးဆမှုတွေနဲ့ပြန်လည်ရရှိတဲ့ဝင်ငွေပမာဏတွေဟာကွာဟနေတာဟာလေအဓိကပြဿနာအဖြစ်နဲ့ထောက်ပြနေကြတာပါမိတာကနှုံထားအစ်စ်ကိုတော့ဇူလိုင်လ1ရက်နေ့ကစတင်ကောက်ခံမှာဖြစ်ပြီးလျှက်စင်နဲ့စွဲရင်ဝင်ကြီးဌာနကတော့ဇူလိုင်လ4ရက်နေ့မှာတကိစ္စကိုတည်င်းစာရှင်းလင်းဖို့တကူနဲ့ရှင်းပြသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
မြမလက်စစ်တအားစင်းလုံးနဲ့တိုးမြင့်ကောက်ခမဲ့အပေါ်ပြည်သူတို့ရဲ့ဆန္ဒတဘောရာတချို့ကိုကိုကောင်းစာဟင်းကမေးမြန်းတင်ပြသွားတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းစာမားတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့ဆိုင်ပါလိမ့ ်ပဒရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်ကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်စလုံးပေါင်းတွေကတော့ Intel SAT 17နဲ့MEASAT3 တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 25နဲ့32အပြင်လိုင်းလက်မီတာ190ရိုးကနေည10နာရီအထိတရရထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်ဆရာနဲ့တရရလေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်ဆရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အီရန်ပေါ်နောက်ထပ်တံခါးရဲယူပိတ်ဆို့မှုတွေကိုဒီနေ့လနေ့မှာသမ္မတဖရန့်အစိုးရကကြေညာပါတယ်။ဟာမုတ်ရှေလက်ကြားနိုင်ငံတကာရေပိုင်တဲ့အတွင်းအမေရိကန်စစ်တပ်ဒရုန်းယာဉ်ကိုအီရန်ဘက်ကပစ်ချခဲ့ပြီးအခုလိုနောက်ထပ်တံခါးရဲယူမှုတွေသမ္မတဖရန့်အစိုးရကကြေညာခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ဘီယိုကတော့ဒီနေ့ကနေ့နေ့ကဆော်ဒီအာရေဗျာနိုင်ငံခီးစဉ်မစခင်အခုလိုပြောဆိုပါတယ
် And the world should know that we will continue to make sure it's understood
ဒီနေ့ကျွန်တော်တို့လှုပ်ဆောင်နေတာတွေဟာအီရန်ဘက်ကအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်အောင်သွေးထိုးနေတာတွေကိုဖန်တားဖို့ဆိုတာကဘာကတေချာပေါက်နားလည်ဖို့ပါနျူကလ িয়ার လက်နက်ပိုင်ဆိုင်မှုလုပ်နေတာတွေမစ်ဆိုင်းဒုံးကျည်ထုတ်လုပ်နေတာတွေကိုဟန့်တားဖို့ပါသူတို့လိုအပ်တဲ့အရင်းမြစ်အားလုံးကိုပိတ်ပင်ပြီးအမေရိကန်ပြည်သူတွေနဲ့တကဘာလုံးဘေးကင်းအောင်ဆောင်ရွက်သွားမှာပါ။အ
ီရန်လေကြောင်းပိုင်နဲ့တဲဝင်ရောက်လာတဲ့ဆိုတော့အမေရိကန်ထောက်လှမ်းရေးဝေထိန်ဒရုန်းယာဉ်ကိုပစ်ချခဲ့လို့အီရန်ဘက်မှစီရေရတုံးပြန်ရေးသမ္မတထရန့်ကပထမဆုံးဖြတ်ခဲ့ပြီးမဲ့စစ်စင်ကနေအချိန်ကြာမှစိတ်ပြောင်းသွားခဲ့တယ်လို့ပြောပါတယ်။ဒီလိုသမ္မတထရန့်ကပြင်ဆင်ခဲ့တဲ့အပေါ်မှာပြောညံ့တဲ့လုပ်ရဲဆိုပြီးအမှတ်မမှားတဲ့အကြောင်းအင်ဂျီရောမျိုးသားလူကြိုးကြီးချန်ပေးဂျွန်ဘော်ဒန်ကအီရန်ကိုသတိပေးပါတယ
် No one has granted them a hunting license in the Middle East As President Trump said on Friday
ရှီလဘန်ဒီတမအမဲလိုက်ခွင့် license လို့ထင်တိုင်းရန်ကောက်ခွင့်အီရန်ကိုဘယ်သူမှထုတ်ပေးမထားပါဘူးတောက်ကြလေးကသမ္မတထရန့်ပြောသလိုပဲကျွန်တော်တို့စစ်တပ်ဟာပြန်တည်ဆောက်ထားတဲ့အသင့်ဖြစ်နေတဲ့အခုအထိကမ္ဘာအကောင်းဆုံးစစ်တပ်ပါ
အီရန်နဲ့ပြန်လည်စီရေးရာအပြိုင်ချိန်ဆမှုတွေကြားအရင်ကပူရဲစီဦးစီးချုပ်များဖွဲ့ရဲ့ဥက္ကဋ္ဌအငြိမ်းစားရည်တက်ဗိုလ်ချုပ်ကြီးမာခ်မူလန်ကတော့သူ့အနေနဲ့စိုးရိမ်မှုတွေရှိတဲ့အကြောင်း ABC ရုပ်သံကိုပြောပါတယ
် My biggest concern is the president is running out of room running out of options and while the rhetoric goes back
ကျွန်တော်အကြီးဆုံးစိုးရိမ်တာကသမ္မတဘက်ကတခြားရွေးစရာအနေထားမရှိတော့တာမျိုးဖြစ်သွားမှာကိုပါအပြန်အလှန်ထိုးနှက်တိုက်ခိုက်နေတဲ့ချိန်ချောက်ပြောဆိုနေကြတယ်ဟိုတနေ့ကဆိုရင်အီရန်နဲ့စစ်ဖြစ်တော့မဲ့ဆဲတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။ဒီခြေအနေကထိမနိုင်သိမ့်မြဖြစ်သွားနိုင်ပါတယ်။နောက်ဆုံးအီရန်ကိုမဖြစ်မနေတိုက်ကိုတိုက်ရတော့မယ်ဆိုတာမျိုးဖြစ်သွားမှာကိုစိုးရင်ရပါတယ
်။ဒါပေမဲ့လည်းသမ္မတထရန့်ကိုထောက်ခံတဲ့ Republican အမတ်တွေကတော့အီရန်အရေးသမ္မတရဲ့ဂိုင်းတွဲပုံတွေကိုချီးကျူးပြောဆိုနေပါတယ်။ Republican အောက်လွှတ်တော်အမတ် Mark Thornberry က ABC ရုပ်သံကိုခုလိုပြောပါတယ
် The question is how do they respond to this relative
ကျွန်တော်မေးချင်တာကသမ္မတထရန့်ဘက်ကထိန်းသိမ်းသိမ့်သိမ့်နဲ့ဂိုင်းတွဲနေတာကိုအီရန်ဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာပါယင်းနိုင်ငံစင်းမောင်းတွေကိုမိုင်းခွဲတိုက်ခိုက်တာအမေရိကန်ဒုံးယင်ကိုပစ်ချတာမျိုးပြီးခဲ့တဲ့ April နောက်ပိုင်းမှာကျွန်တော်တို့ဇက်တိုက်တွေ့လာနေတာပါကြိုက်သလိုတုံ့ပြန်နိုင်ခွင့်တုံ့ပြန်နိုင်တဲ့အခြေအနေရှိပါတယ်ဒါပေမဲ့သူကောင်းတဲ့မှာဒီကိစ္စကိုအများကြီးနေရာပေးစင်လာဂိုင်းတွင်နေတာတွေ့ရမှာပ
ါအမေရိကန်နဲ့အီရန်ကြားတင်းမာနေချိန်အီရန်စစ်တပ်ရဲ့ rocket နဲ့ missile ဒုံးတွေပြစ်လို့ရေးကိုထိန်းချုပ်တဲ့ computer snitch ကို American စစ်တပ်က cyber တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပါတယ်တစ်ချိန်တည်းမှာအီရန်ဘက်စီးပွားရေးအရနောက်ထပ်ဒဏ်ခတ်ပိတ်ဆို့တာတွေနဲ့ပတ်သက်ပြီးသမ္မတထရန့်က
Iran wants to become a wealthy nation again
become a prosperous nation. We'll call it
တကယ်လို့အီရန်အနေနဲ့ချမ်းသာတဲ့နိုင်ငံဖြစ်ခြင်းနဲ့ကြွယ်ဝခြင်းနဲ့ဆိုရင်အီရန်ကိုကြီးမြတ်တဲ့နိုင်ငံဖြစ်ဖို့လုပ်ကြပါစို့လို့ကျွန်တော်တို့ပြောရမှာပါဒါအတိတ်ပဲရှိပါတယ်နားလည်ကြပါလိမ့်မယ်ဒါပေမဲ့လာမယ့်9နှစ်6နှစ်မှာနျူကလ িয়ার လက်နက်ပိုင်ဆိုင်မယ်လို့ထင်နေရင်တော့ဒီကိစ္စဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
းအခုလိုအီရန်ပေါ်ရေယူပိတ်ဆို့မှုတွေနောက်ထပ်တိုးပြီးတင်းကျပ်လိုက်တဲ့အချိန်ထဲမှာပဲဒီလိုပိတ်ဆို့မှုတွေဖယ်ရှားနိုင်တဲ့နေ့တစ်နေ့ကိုရောက်ဖို့အတွက်သူမျောလင်းပါလေဆိုပြီးသမ္မတထရန်က Twitter လူမှုကွန်ရက်မှာကြီးသားထားကြပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထက်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူကိုဇော်ဝင်လိုက်တဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တရားလေးတိုင်းဆွေးနွေးခံကိုနားဆင်နိုင်ကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတရားလေးတိုင်းအစီအစဉ်ကကြိုးဆိုပါရယ်အခုဆိုရင်မကြာခင်ရက်ပိုင်းအတွင်းမှာပဲကျွန်တော်တို့2019ခုနှစ်ရဲ့ပထမနှစ်ဝက်ဇွန်လဇွန်လပေါ့လေကိုဆုံးတော့မှာဖြစ်ပါတယ်ဆိုတော့2019ခုနှစ်နှစ်စာကနေပြီးတော့အခုအချိန်ထိမြန်မာနိုင်ငံရဲ့အခြေအနေရက်ရက်ဖြစ်ခဲ့တာတွေအခုလက်ရှိဖြစ်နေတာတွေကိုကျွန်တော်တို့ကြည့်ပြီးတော့သုံးသပ်ပြီးတော့ရှေ့လာမဲ့6လမှာတိုင်းပြည်ရဲ့အလားအလာဘယ်လိုဖြစ်လာနိုင်ကြလဲအကောင်းဘက်ကိုပူပြီးဦးတည်နိုင်သလားဒီအတိုင်းပဲဆက်ရှိသွားနိုင်သလားသို့မဟုတ်မကောင်းတဲ့ဘက်ကိုများပို့ပြီးတော့ဦးတည်သွားနိုင်ရည်စီလားဒါလေးကိုကျွန်တော်တို့ရသမျှအချိန်တွင်သုံးသပ်ကြည့်သွားဖို့ဖြစ်ပါတယ်။တနည်းအားဖြင့်ပြောရရင်တော့ State of the Union လို့ဆိုရမယ်တိုင်းပြည်ရဲ့အခြေအနေလက်ရှိအခြေအနေနဲ့အနာဂတ်လာလာလေးကိုအနည်းငယ်ကျွန်တော်တို့ခန့်မှန်းကြည့်တဲ့သဘောပါပဲ။ဒီအစီအစဉ်မှာပြန်တိုင်းဆွေးနွေးပေးဖို့အတွက် ISP မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်နဲ့စာနယ်ဇင်းဆရာသတင်းစာဆရာဦးစီသူအောင်မြင့်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ကိုအောင်သူနဲ့ကိုစီသူမင်္ဂလာပါ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။အခုကျွန်တော်တို့ပထမဦးဆုံးပြည်နယ်ဆွေးနွေးမဲ့သူနှစ်ဦးရဲ့သဘောထားကိုအရင်ဆုံးနားထောင်ကြည့်အောင်ပါဆိုတော့ကောင်သူငယ်ကျွန်တော်တို့အခု6လအတွင်းပေါ့လေအခု6လအတွင်းတိုင်းပြည်ရဲ့အခြေအနေအရရက်ကိုကောင်သူငယ်သုံးသပ်ကြည့်မယ်ဆိုရင်ဘယ်လိုသဘောထားမျိုးဘယ်လိုအနေအထားမျိုးရှိပါသလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တဲ့အနေအထားမှာတော့ဒီပြီးခဲ့တဲ့6လကာလမှာပေါ့နော်ဆိုတော့ငင်းကြမ်းကြီးခီးကြီးကတော့သိရှိတဲ့အနေအထားမတွေ့ရဘူး။ဒါပေမဲ့ကျွန်တော်တို့အစိုးရဘက်မှာတော့ဒီနာမည်ရွေးကောက်ပွဲအတွက်ကိုစပြီးတော့ထုတ်ရှားလာတဲ့သဘောမျိုးတွေလည်းတွေ့ရပါတယ်။ဆိုတော့အထူးသဖြင့်စိုးရိမ်ပွဲကတော့ရခိုင်ပြည်နယ်မှာဖြစ်လာတဲ့စစ်ပွဲတွေပေါ့ခင်ဗျ။ဆိုတော့အဲ့ဒါကတော်တော်လေးကိုစိတ်ဆိတ်နဲ့ဖြစ်လာတဲ့အနေအထားတွေ့ရတယ်။အဲ့တော့ဒီမြမအရေးလေးလာပြီးပဲဥမမောင်ဆိုးတစ်ခါဆွေးနွေးကြတာကျွန်တော်မှတ်မိတလောက်ကဒီကျွန်တော်တို့ပြီး2018ဒီဇင်ဘာကနေပြီးတော့အခုကာလအထိပေါ့နော်မေလအထိကာလအတွင်းမှာတိုက်ပွဲကြီးငယ်ပေါင်း400ကျော်ဖြစ်ခဲ့တယ်ဆိုတော့ဟိုသတင်းမျိုးသူသုံးသပ်ထားတာတွေ့ပါတယ်အဲ့ဒါအပြင်ဒုက္ခတွေရေအတွက်ကလည်းကျွန်တော်တို့မြို့နယ်ခုနှစ်ခုမှာသက်ခန်း60ဒုက္ခတွေပေါင်း2000ကျော်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါအပြင်တခြားပြည်နေရာတဲ့ဒုက္ခတွေတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအနေအထားတွေကတော့ကျွန်တော်ထင်တယ်စိုးရိမ်ပွဲအခြေအနေရောဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးကိုစီတူအောင်မြင့်ကရောဘယ်လိုများသုံးသပ်ပါသလဲ
And there ကတော့ကျွန်တော်ကတော့ဟိုဗာလဲဟိုအခြေကြီးကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဒီနေ့ချိန်ထိ2015ခုနှစ်စလိုက်တဲ့ကျွန်တော်တို့ဒီမိုကရေစီပြည်ပြောင်းကြောင်းလေးကြီးပေါ့အဒီဥစားကမမှန်ကြီးတွားနေရဆိုတော့အဲ့ဒါတော့ကောင်းတဲ့ကိစ္စပဲဒါဒီထက်ကောင်းတာတော့ဘာမှမရှိသေးဘူးဟိုလက်တော်အချိန်မှာဟိုနောက်ပြန်ပြည့်ဖို့လို့ပါလို့ညာလို့ဒီလောက်ကြီးတော့ကျွန်တော်တို့မမြင်ရသေးဘူးအဲကျွန်တော်ကိစ္စဒီမှာကတော့ဟုတ်ပါလေမြန်မာရေးဆိုရင်လည်းရှင်းတော့နောက်ဆုံးဖြစ်နေတယ်ရခိုင်ပြဿနာမှာဆိုရင်တော့နှစ်ပိုင်းရှိတာပေါ့တစ်ပိုင်းကတော့အခုလိုပဲတိုက်ပွဲတွေဖြစ်နေတဲ့အီတပ်ဖွဲ့တွေဖြစ်နေတဲ့တိုက်ပွဲတွေမှာဆိုအရှင်ကပူပြီးတော့မြင့်တက်လာတယ်ခုနကပေါ်အောင်ဒီလိုပြောတဲ့ဒီမှာလည်းပါပါတယ်အဲ့မှာဟိုဒုက္ခတွေတိုးလာတယ်နှစ်ဖက်ပြည်ကြီးမှုတွေလည်းဖြစ်လာတယ်အခုဆိုရင်ဒီအင်တာနက်တွေပိတ်ပင်မှုတွေလည်းလုပ်နေတယ်ဆိုတော့ဒါတိုက်ပွဲတွေကမြင့်လာတယ်ဒါပေမဲ့တစ်ဖက်မှာကြတဲ့အခါကျတော့ဟိုနှစ်ဟိုကြပေါ့နော်2000တချောက်ဆက်ခုံကလေးကဖြစ်ခဲ့တဲ့ဒီတစ်ဖက်နိုင်ငံကိုရောက်သွားတဲ့ကျွန်တော်တိုင်းပြည်ထဲကနေအဲ့ဒီမူဆင်ဒုက္ခတွေပြန်လာရေးကိစ္စမှာတစ်ဖက်ကတောင်ဆန်းစုကြည်သွားပြီးတော့မှဒီအာဆီယံညီလာခံမှာကျူးကျခဲ့တဲ့အခါကျတော့အာဆီယံအဖွဲ့ကြီးရဲ့ထောက်ခံမှုတွေရပြီးတော့မှဒီဥစ္စာတွေပြည်နယ်ရေးမှာလမ်းကြတွေလည်းတချို့ဖြေလာတာတွေလည်းကျွန်တော်တို့ဟိုတွေ့ရတာပေါ့နော်အကြံနဲ့ဟိုကိစ္စတွေကတော့ရှိပါတယ်စီးပွားရေးဆိုင်ရာမှာလေအခုတော့ခီးရလုပ်ငန်းဆိုရင်တိုးတက်လာတာတွေတွေ့ရတာတွေရှိတယ်အမှန်တကယ်ကိုယ်ရေးဆိုရင်လည်းကိုယ်ရေးကိစ္စတွေကိုကြိုးပမ်းလာတဲ့ကိစ္စတွေရှိပါတယ်အဲ့လိုတွေ့ပါတယ်
ဟုတ်ကဲ့
ပြီးတော့ တွေ့တဲ့အခါကျတော့လောကဖြစ်ခဲ့တာဒီမှာဆိုရင်အကောင်းတာဒီရောကိုယ်ကတော့စူးရင်ကြရရောရှိတယ်လို့တော့ကျွန်တော်ဟုတ်ရှင်းပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ချိလာလာလေးနေတော့မကြခင်မတုံးတက်ကြတော့ပေါ့လေဆိုတော့ပြီးခဲ့တဲ့ဟာ2000ကောင်သူကြီး2018အကုန်2019စဝင်တဲ့အချိန်ကနေပြီးတော့အဲ့ဒီအချိန်တုန်းကရှိခဲ့တဲ့တန်းကြီးအခြေအနေနဲ့အခုကျွန်တော်တို့ဒီကနေ့ရှိနေတဲ့တန်းကြီးအခြေအနေနဲ့ပြောမယ်ဆိုရင်ကောင်သူကြီးအနေနဲ့ပိုပြီးအားရစရာလို့မြင်သလားသို့မဟုတ်ဆုတ်ယုတ်သွားသလားသို့မဟုတ်ဒီတိုင်းပဲလား
ကျွန်တော်အမှန်တိုင်းပြောရရင်တော့တိုင်ပတ်နေတယ်လို့ထင်ပါပဲ။ဒါအဲ့တော့ရှေ့တူလည်းမတူဘူးနောက်လည်းမဆုပ်ဘူးလို့တော့ထင်ပါတယ
်။ဟုတ်ကဲ့။
အဲ့ချင်းနေရတော့လို့ရှေ့မတူတာနောက်မဆုပ်တာလို့ပဲထင်ပါတယ
်။ကိုယ်စီတူရရော
။ဟိုကတော့ဟိုဘယ်အပိုင်းကိုကြည့်တယ်ဆိုရပေါ်မူကြီးရ
ပါ။ကျွန်တော်တစုံလုံးအနေနဲ့ပြောကြရင်ပေါ့။
ကျွန်တော်အများအားကြည့်တာတော့အရေးကြီးဆုံးကတော့ဒီဒီမိုကရေစီထရန်ဇစ်ရှင်းကအရေးကြီးဆုံးမလွတ်တက်ကြည့်မှာ။ဆက်လက်ပြစ်ချက်ရဒုတိယလိုက်တာပေါ့။အဲ့ဒီမှာဆိုရင်ဒါတည်တဲ့အစိုးရနဲ့ပြည်သူ့ရေးောက်ပြင်မြောက်လိုက်တဲ့အစိုးရနဲ့တက်မလို့ဆက်ဆံရေးပေါ့အဲ့ဒါကိုတော့ကျွန်တော် focus လုပ်ကြပါဟု
တ်က
ဲ့ဒီကိစ္စကကျတော့နှစ်ဆက်ကနေစာလိုက်အခုချိန်မှာဆိုရင်ဆက်ဆံရေးကရင်းနှီးချုပ်ရောလို့ထင်တယ်ဒါတော့သိကောင်းတယ်လို့ကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဗျာကျွန်တော်တို့စီကိုဒီဆွန်ွေးပွဲအတွဲပထမဦးဆုံးဒီသဘောထားအမြင်ပေးထားတဲ့အတန်ဖိုင်နယ်သဘောထားအမြင်ပေးထားသူတူရှိပါတယ်အဲ့ဒါကတော့မူပင်မျိုးနယ်ကဦးစံတင်ပါဦးစံတင်ပြောထားလေးနဲ့နားဆင်ကြည့်အောင်ပါစက္ကန့်20ရှိပါတယ
်လက်ရှိအချိန်ကြီးကပြောရင်တော့ဟုတ်ကောင်းမှုနဲ့ဆိုးဖို့ကလေဗယ်ကြီးဖြစ်နေတယ်ခင်ဗျအဲ့တော့ဒါမဲ့ကောင်းမှုအတွက်ကိုကတော့အခုမိသားစုတွေညီညွတ်ဖို့အရေးကြီးတယ်ကျွန်တော်မြန်မာနိုင်ငံကမိသားစုတွေအားလုံးလူမျိုးလူသားရေးမဟုတ်ဘူးလူမျိုးဆိုတဲ့စကားလေးနဲ့ပဲအားလုံးကိုပြောရမှာပါ
အဲ့ဒါကတော့မူမျိုးနဲ့ကဥစံတင်မှာသူကလေဗယ်ပဲရှိတယ်ဆိုတော့ခုနကကိုအောင်သူငိမ်းမြင်တဲ့အမြင်နဲ့ရှေ့မတူနောက်မဆုပ်ဖြစ်နေရဆိုရဲအမြင်နဲ့တူတယ်လို့ပြောလို့ရပါတယ်။ तू ကကျွန်တော်နဲ့စကားပြောတဲ့အချိန်မှာ तू ကအဓိကလက်ရှိမကြသေးခင်ကဖြစ်နေတဲ့လက်ရှိအထိလည်းပဲမပြီးသေးတဲ့ဒီအမျိုးသားရေးအင်အားစုဆိုရဲလှုပ်ရှားမှုပေါ့လေ။ तू အဲ့ဒါနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိုးရင်ဒီချီ तू ပြောပါတယ် तू အဲ့ဒါလေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့တော်တော်လေးစိုးရင်ပုံရပါတယ်။ဆိုတော့အမျိုးသားရေးမဟုတ်ဖဲနဲ့လူမျိုးဆိုတာပဲကြည်ကြရအောင်ဆိုတဲ့ဟာကို तू ကျွန်တော်ကိုထပ်ခါထပ်ခါပြောပါတယ်ဒီတာဖိုင်ထဲမှာဒါမပါတာပါ။ဆိုတော့ကောင်းသူကြီးအဲ့ဒီအမျိုးသားရေးအင်အားစုခြေအနေပေါ့လေလှူရှားမှုလို့တော့ကျွန်တော်လည်းမတတ်ချင်ပါဘူးအဲ့ဒီအချိန်ကရောတိုင်းပြည်မှာကျွန်တော်တို့2018အဝင်2019အဝင်တုန်းကဒီဥစ္စာကဒီကနေ့အချိန်ကြီးတော့မကြီးသေးဘူးလို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါဘလောက်ထိစိုးရိမ်ကြကောင်းလဲကောင်းသူကြီး
ကျွန်တော်စဉ်းစားတော့ဟိုဒီလိုဗျဟိုဒီဘက်ကကျွန်တော်တို့အခုမဘာသာလို့အုပ်စုမျိုးတွေရှိတာပေါ့နော်ဆိုတော့အဲ့တော့ဒီအုပ်စုမျိုးတွေကလည်းသူတို့ရဲ့ identity ပေါ့သူတို့ရဲ့ဟိုယက်တီရဲ့သူတို့ရဲ့ဟိုခြိုင်လက္ခဏာပေါ့နော်ဒါတော့ချင်းချောက်ခံရပြီဆိုတော့အနေထားမျိုးဟိုစိုးရိမ်လာတဲ့သဘောမျိုးပြတဲ့အနေထားလို့ကျွန်တော်ထင်တယ်။တစ်ဖက်မှာလည်းရခိုင်ပြည်နယ်မှာကြတော့လည်းကျွန်တော်ထင်တာကတော့ဒီကျွန်တော်တို့ဇပွဲဝိုင်းနိုင်ငံကြီးနဲ့ရှင်းတာဖြစ်ကိုလက်နက်ကင်ပြီးတော့ရှင်းတာကအဖြေတစ်ခုဖြစ်ဟိုပုံမြင်လာတဲ့သဘောမျိုးပေါ့နော်။ဆိုတော့ဒါတွေကတော့ဟိုကောင်းတဲ့အခြေအနေတော့မဟုတ်ပါဘူး။ဆိုတော့အဲ့လိုမျိုးဖြစ်လာကြလားလို့ကျွန်တော်စိုးရိမ်ပါတယ်။
ဟုတ်ကဲ့။ခုစီသူကရောဒီပုံမှာဘယ်လောက်ထိစိုးရိမ်နေရှိလဲ။
ကျွန်တော်တို့ကတည်းကပြီးမှာဆက်ပြီးလဲဆိုတော့ကျွန်တော်တို့ဒီ2016အချိန်တိုင်းပေါ့နော်သမရဦးသေးစီအစိုးရလက်ထက်ဆုံးကဆိုရင်တော့တအားလို့ပြည့်တဲ့အတိုင်းပဲကျွန်တော်တို့ခုစင်ဒီကပြန်ပြီးတော့အားလုံးမှာပြန်ကြည့်လိုက်တယ်ဆိုရင်အများကြီးတွေ့ရနိုင်တယ်အဲဒီလိုအဖွဲ့ကြီးတွေရဲ့အဲဒီကိုကျွန်တော်ကလို့ပေါ့နော်အမုန်းတရားဖြန့်ပြမှုတွေပါအဲ့ဒီအနေနဲ့စပြီးတော့မှပေါ်ပေါက်လာတဲ့ဒီဘာသာရေးလူမျိုးရေးဆန်တဲ့ဒီအကြံပေးပြစ်ပတ်တွေအများကြီးဖြစ်ခဲ့တယ်ဒါပေမဲ့2016အဲ့ဒီဆိုအပ်တယ်လာပြီးနောက်ပိုင်းမှာတော့အဲ့ဒီဟာတွေကမဖြစ်ဘူးဆိုကြတော့ကိုလဲသွားတယ်အများကြီးထင်မိနိုင်တယ်အများကြီးဟိုဘယ်လိုစောက်ကြည့်နိုင်လဲသိချုပ်နိုင်တယ်ပေါ့ဆိုတော့အဲ့ဒီတော့လည်းနှိုင်းချလိုက်ရင်တော့ကျွန်တော်တို့စိတ်ကျေးဇူးပြမရှိပါဘူ
းဟုတ်ကဲ့
ဒါတော့ကျွန်တော်တို့ကတို့လှုပ်ရှားမှုတွေရှိနေတယ်လှုပ်ချင်တာတွေပါပြီးရှိကောင်းရှိနိုင်တယ်ဒါပေမဲ့တစ်ဖက်မှာအစိုးရအဖွဲ့ကြီးရဲ့ဒီလိုမျိုးကံကြေကိုကောင်းမွန်မှုကြောင့်မို့လို့ဘယ်လောက်ကြီးကျေးဇူးပြမရှိဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကို Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့ matchup တချို့ရှိပါတယ်ကျွန်တော်နည်းနည်းဖတ်ပြပါမယ်တကူကမေမေဆိုတဲ့အကောင့်ပိုင်ရှင်ကမြန်မာနိုင်ငံကြီးမှာအဓိကပြဿနာကပြည်သူကရွေးချယ်ထားတဲ့ပြည်သူအစိုးရအောက်မှာတက်မတော်ရှိနေတာပဲပြည်သူသားအမိပြည်သူသားအဖားဆိုတဲ့တက်မတော်ရှိရင်အ мян တိုးတက်မယ်လို့ယုံကြည်တယ်နောက်တစ်ယောက်က Patrick Thidiya ဆိုတဲ့အကောင့်ပိုင်ရှင်သူလည်းနည်းနည်းစဉ်းတူပါတယ်မြန်မာနိုင်ငံမှာအစိုးရနှစ်ဖွဲ့ဖြစ်နေလို့ NLD ကိုအကြက်တက်ဖြစ်စေပါတယ်တေချာတာတကူကတော့လက်ရှိအစိုးရကိုဆက်ပြီးထောက်ခံအုံးမှာပါစေအုပ်စုကတော့စစ်တမ်းလျားပြန်ပို့နိုင်အောင် NLD ကိုပဲဝင်ရမယ်ကျေးဇူးပါ VOA နောက်မောင်ပူဆိုတဲ့အကောင့်ပိုင်ရှင်ကလည်းအလားတူပါပေးကြတာတခုကတော့ NLD တဲ့ထူးမခြားနာပါပဲဒါကလည်း NLD ကိုလုံးလုံးအပြစ်ပုံချလို့မရပါဘူးဘာလို့လဲဆိုတော့နိုင်ငံတနိုင်ငံမှာအစိုးရနှစ်ခုဖြစ်နေတယ်လေတဲ့နေစောဆိုတဲ့အကောင့်ပိုင်ရှင်ကတော့အားပြီးတယ် NLD လက်ထက်လှုပ်ထားတာအများကြီးပဲ ဘာမှပြည်သူကိုလိန်ချဖုံးထားတာမရှိဘူးရေစံကိုလျှော့နေတာနည်းနည်းခက်ခဲမယ်အောင်မြင်ပါပါဆက်လက်စူးစမ်း NLD လို့အားပေးထားပါတယ်ဒါက Facebook မှာပေးထားတဲ့မှတ်ချက်တွေပါအခုကျွန်တော်တို့ဒိုင်းဆူနေမဲ့တော်တော်ရှင်နှစ်ယောက်ရှိပါတယ်တယောက်ကိုရင်ဖိတ်ခေါ်ပါမယ်သူကတော့ငပလီကကိုထင်ကျော်ပါကိုထင်ကျော်သဘောထားရင်ဆွေးနွေးလို့ရပါတယ်လူရင်းတူရှင်လေးဆွေးနွေးပါခင်ဗျဟု
တ်ကဲ့ဟိုကျွန်တော်တို့ဒီဘက်မှာတော့ဗောနော်ဒီဗောကျမ်းမာရေးနဲ့ပတ်သက်တာဒီကုတော့ထောက်ပြချင်လို့ပါဟိုကကျမ်းမာရေးမှာဆိုရင်ဒီဘောစိတ်ယုံတက်တယ်ဆိုရင်ကလူကို၅လုံးတို့လဲဆိုရင်အခု၃လုံးလောက်ပဲ၂လုံးလောက်ပဲဟိုသူတို့ကချိန်ပြည့်ပြန်နဲ့၃လုံးလောက်ကိုပေါ့နော်ဟိုလိုအပ်ချက်ကလေးနဲ့ဝယ်ခိုင်းနေကျွန်တော်တို့အဲ့လားတရားပေါ့နော်အခုသူကလက်ထက်မှာကျမ်းမာရေးဝန်ကြီးဌာနကနေပြီးတော့ဘတ်ဂျက်လုံလောက်ကိုမရှိတူတာလို့ကျွန်တော်တို့မေးကြည့်ချင်ပါတယ
်ဟုတ်ကဲ့ကိုတင်ကျော်ကျေးဇူးပါဒီဥစ္စာကအစိုးရကဘတ်ဂျက်လုံလောက်မှုမရှိလို့လားဆိုတော့ဟိုကျွန်တော်တို့ကောင်းစင်နေနေလေးတော့မကြိုက်တာရှိပါတယ်ဒါကလည်းပဲအစိုးရကဖြေပေးရမှာဖြစ်တဲ့အတွက်ကျွန်တော်ပင်တိုင်းဆွေးနွေးသူမြောက်ကတော့ဒါနဲ့ပတ်သက်လို့ဆွေးနွေးနိုင်မှာမဟုတ်ပါဘူးသူတို့အစိုးရကဘတ်ဂျက်မရှိလို့မလုပ်ပေးနိုင်တာလားဘာကြောင့်လဲဆိုတော့အခြေအနေကိုတော့ဒီပန်တော်နှစ်ယောက်နေနဲ့ဟိုပင်တိုင်းဆွေးနွေးသူနှူးနေနဲ့ဖြေပေးနိုင်လိမ့်မလို့ကျွန်တော်မထင်ပါဘူးဆိုတော့ကျွန်တော်တို့ပင်တော်ဘက်ကိုတစ်ချက်ပြန်လှည့်ရအောင်ပါဆိုတော့ကောင်းသူချင်းကြီးကျွန်တော်ကအခုကျွန်တော်တို့အစီအစဉ်တစ်ဝက်ကျူးပါပြီဆိုတော့ဒီအဆက်မှာကျွန်တော်ကဘာလုပ်ချင်တယ်လဲဆိုတော့ဘာမေးချင်တယ်လဲဆိုတော့ကောင်းသူချင်းနဲ့ကိုစီသူနဲ့နှစ်ယောက်စလုံးကိုဟလာဒီနှစ်ဆကနေပြီးတော့အခုအချိန်အထိကိုကျွန်တော်တို့ကြည့်ပြီးတော့အစိုးရရဲ့စွမ်းဆောင်နိုင်စွမ်းပေါ့နော်စွမ်းရည်ပေါ့ performance လို့ပြောကြပါစုအစိုးရရဲ့စွမ်းဆောင်နိုင်ရည်ကိုအမှတ်ပေးကြမယ်ဟေ့ဆိုရင်ဒါပထမ6လောက်ကိုပဲကျွန်တော်ပြောတာပါတုံညာကနေ10အထိအမှတ်ပေးမယ်ဆိုကိုအောင်သူကဘယ်နှမှတ်များပေးခြင်းလဲ
အဲ့လိုမျိုးမိတဲ့အခါကျတော့မိဖို့ခက်ပါလေဗျခက်ပါလေဆိုတော့ဒီစွမ်းဆောင်နိုင်ရည်ဆိုတဲ့နေရာမှာကျွန်တော်တို့ဘယ်လိုအဓိပ္ပာယ်ဖွင့်ကလေးလို့ဟောလို့စသဖြင့်ရှိပါတယ်ကြည့်ရတာကတော့အဲ့တော့တချို့ကိစ္စမျိုးတွေကအစိုးရဘက်ကနေလုံနေတဲ့ကိစ္စတွေရှိတယ်။ဥပမာအဖြစ်ကျွန်တော်တို့ဖေးဥဌာဏပြည်ရင်ကြောင်းနေမှုမျိုးပေါ့။ဆိုတော့ဒါမျိုးတွေကချက်ချင်းရက်လက်ပြည်နိုင်ကြအကြောင်းမရှိဘူး။ဒါပေမဲ့တစုံတရာတော့လုံနေတယ်။နောက်တစ်ခါကျတော့အလားတူပဲယင်းနှုတ်နှက်မှုတွေပိုလာဖို့ဆောင်ရွက်တာမျိုးပေါ့။ဆိုတော့အဲ့တော့ချက်ချင်းကြီးယင်းနှုတ်နှက်မှုကတက်လာဖို့တော့မရှိဘူးပေါ့နော်။ဆိုတော့အဲ့တော့ခုနပြောသလိုပြစ်ကနေ30ကြီးဘယ်နဲ့မှတ်ပေးမလဲဆိုတဲ့အခါမျိုးမှာကျတော့ဟိုပြောရခက်တယ်လို့တော့ကျွန်တော်ချက်တယ်ဟုတ်ဒါမဲ့ကျွန်တော်ကတော့တခြားဟိုလေ့လာမိတော့နိုင်ငံရေးကပြောစရာကိစ္စလေးတော့ရှိပါတယ
်ဟုတ်ကဲ့အဲ့ဒါလေးနည်းနည်းဆက်ပြောပါကောင်သူ
ဟုတ်ကဲ့အဓိကကတော့ကျွန်တော်ထူးခြားချက်လို့မြင်တာကဒီပြီးခဲ့တဲ့ဒီ NRI အစိုးရတက်လာတဲ့ကာလထဲမှာဒီအကျဉ်းသားတွေလွတ်ငင်းချလာဝင်ပြီးတဲ့ကိစ္စကတော်တော်လေးဟိုဘာခေါ်မလဲမဖြစ်ခဲ့တဲ့လောက်ပဲပေါ့နော်တွန့်လူတယ်လို့ပြောလို့ရတာပေါ့ဆိုတော့ဒါပေမဲ့ဒီခုနှစ်ပြန်မှာတော့ဒီသမ္မတဦးဝင်းမြင့်ကဒီအကျဉ်းသားကတော့6000ယူတာလင်းငင်းချတာဝင်ပြီးရဲ့ဆိုတော့ဒါထူးထူးခြားခြားပေါ့နော်အဲ့ဒီထဲမှာခုနရိုက်တာသတင်းစာကနေပြီးတော့ဒီကျွန်တော်တို့ဟိုဖန်ထားတဲ့ကိုဝလုံးလို့ကိုချိုးစုမှုလို့လည်းပါသွားတယ်ဒါတော့ကျွန်တော်ထင်တယ်ထူးခြားမှုလို့ထင်ပါတယ
်ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ဒီနှစ်အတွင်းမှာထူးခြားတဲ့ဖြစ်စဉ်တွေကျွန်တော်တစ်ချက်ပြန်ကြည့်ရောဒီဝန်ကြီးကြီးနောက်တစ်ခါလွှတ်တော်အမတ်ကြီးဖြုတ်တာတွေထုတ်တာတွေလည်းတော်တော်များများတွေ့ရဲ့ဗျအဲ့တော့တနင်္လာညတိုင်းဝန်ကြီးချုပ်ဖြုတ်ခါတယ်ကချင်ပြည်နယ်မှာဝန်ကြီးဆုံးဦးဟိုနှုတ်ထွက်ဖို့ပေါ့နော်ဒီလိုဖိအားပေးရလို့ယူဆပါတယ်။နောက်ကရင်ပြည်နယ်မှာဝင်ကြီးနှုတ်ထွက်တယ်။ရှမ်းပြည်နယ်မှာလွတ်တော်ဘီယိုကရာထွက်တယ်။ဆိုတော့အဲ့ဒါတွေကကျတော့တစ်ခါမှာဘာတွေဖြစ်နေတာလဲပေါ့နော်ကျွန်တော်ပွင့်လင်းနေတာမှလည်းမရှိတော့ပြရလည်းခက်တယ်။ဆိုတော့ဒါပေမဲ့တစ်ခုခုဖြစ်နေတယ်လို့တော့ကျွန်တော်ကျင်ပါတယ
်။တစ်ခုခုဆိုတော့ကအစိုးရအဖွဲ့ထဲမှာပေါ့နော
်။အဲတစ်ခုကဒီလိုပေါ့နော်စွမ်းဆောင်ရည်မရှိတဲ့သူတွေကိုလဲလိုက်တာလား။ဒါမှမဟုတ်လို့ရှိရင်လည်းနိုင်ငံရေးအကြောင်းအကျောင်းများချုပ်တာလားပေါ့ဒါတည်းကတော့ကျွန်တော်တို့သိရခက်ပါလား
ဟုတ်ကဲ့ခင်ဗျာကိုစီသူကရောကျွန်တော်ခုနမေးခွန်းကိုကိုစီသူဖြေလို့ရမလားတုံညာကနေတစ်စရီအမှတ်ပေးလို့ရသလား
ဟဲ့ကျွန်တော်ရှင်တော့ဟိုကနော်လို့ပေါ့အဲ6တက်နေပြီ30ကြားတယ်ဆိုရင်ဒါဘာပဲဆိုတော့စောင့်ဆောင်မှုအောင်အောင်မြင်မှုရှိတယ်အဲ့ဒီမှာဘယ်လောက်ပြေးမလဲပေါ့နော်အဲ့လိုမျိုးကျွန်တော်စဉ်းစားတဲ့အခါကျတော့အဲ့ကျွန်တော်ရာရှင်ရင်အဲ committee ship အဲ့လိုမျိုးကျွန်တော်ပြီးမိပါပဲ
။ဟုတ်ကဲ့။
အဖြစ်လို့လဲဆိုတော့ဟိုအကျိုးအကြောင်းလို့ရှိတယ်။ဒီ
လိုစ
ကြရာနေပြီးတော့မှအခုလုတ်တဲ့စီလာကတော့ဟိုအောင်မြင်တဲ့ဟာတွေအများကြီးရှိတယ်။ဥပမာဆိုရင်ဒီ agriculture ဆက်မှုတက်ချေကျွန်တော်ကောင်းကြီးပြောတဲ့ကိစ္စမှာလည်းအဲ့ဒါကြီးအများကြီးပါတယ်။အဲ့ဒါကဟိုကျွန်တော်ဒီမှာဆိုဘယ်ဖြစ်ဘယ်ကာလနဲ့မှမတူအောင်အဲ့ဒါဒီအခုစပြီးတော့လုပ်လာနိုင်တယ်။တကယ်ကိုအကောင့်တင်လဲပေါ်တယ်။အပေါ်ပြီးတော့မှဟိုလုတ်တဲ့စီလာဆိုရင်လည်းကောင်းကြီးနေကျွန်တော်တို့အမြင့်ဆက်လို့ရတယ်။ဟိုနှစ်ပေါင်းများစွာဆွဲကပ်နေတဲ့ဒါတကယ်ကိုဟိုးကြပေါ့နော်အရှင်းရဲ့လက်တွေ့လက်ရှိလုပ်တဲ့ပြစ်ချမျိုးတွေနောက်ပြီးတော့မှယာတိကြီးတွေပါဝင်တက်တဲ့မှုတွေအဲပြီးတော့မှနောက်ဟိုဥစ္စာပေါ့နော်စနစ်တကျနဲ့အခွဲယူပြီးတော့မှစားတောက်တဲ့ပြစ်ချပဲအကုန်လုံးအဲ့ဒါမျိုးတွေလည်းအများကြီးသူတို့လုပ်နိုင်တယ်။နောက်အခုဆိုကြီးသွားလုပ်ရန်စ
ဆွေနဲ့ပြီးသားတွေဖြည့်ချော့ပြီးသားတွေဆိုရင်လုတ်တဲ့ခါကျတော့ဟိုကြီးသွားပြီတကယ်ကိုတိုးပြက်လာတာဒီအဲ့ဒါတွေနဲ့တွေ့ရတယ်ပမာဏကတော့နည်းတာပေါ့ဘာလို့ငဘူတွေကနည်းနေတာဟုတ်တ
ယ်အ
ဲ့ဒါတွေနဲ့တွေ့ရတယ်အကြံနဲ့သူတို့မလုတ်နိုင်တဲ့ဟာတွေကတော့ရှိတာပေါ့ဥမာကျွန်တော်ကဟိုကျွန်တော်ကဟိုပြပလူတွေဝေဒနာတဲ့ဟာရှိတယ်တက်ပြီးမှအစိုးရနဲ့ဖြစ်နေတယ်ဆိုတဲ့ဥစ္စာကဒီ6လထဲမှာပုံလို့ပြီးပြင်လာတယ်အဲ့တော့ကမ္ဘာရဲ့ပြောစကားတွေကိုကြည့်လိုက်ရင်အဲပြီးခဲ့တဲ့အဲ့ဒီအဲကျွန်တော်တို့ဥစ္စာပေါ့နော်အဲ့ဒီဟိုဗလန်ရေဖန်ပြည်ကအဲအင်းဒီရွာလူကမှုနဲ့ပတ်သက်ပြီးတော့မှအပြည့်ခံလေးတက်မလို့သားတက်ခံလေးပြန်လွတ်ပြေးလိုက်တဲ့ဥစ္စာမှာတရားရှင်းလင်းပွဲမှာပြောတဲ့စကားတွေမှာဘာလို့တော့ပါကလေးဆိုတဲ့ခါကျတော့တက်မလို့တာကိုရှိသူတွေကပြောတာအဒီလိုမျိုးဖြစ်တယ်ဆိုတဲ့ဥစ္စာကဒါတက်မလို့ကာဗီအီကျေးရဲ့လက်ကျန်ရဲ့လေအကြံဒီကိုအစိုးရအဖွဲ့ကိုအစီအစံမှုဒါကြောင့်သမရကိုအစီအစံမှုနဲ့မရှိဘူးဆရာအခွင့်အရေးကိုလည်းမပြထမ်းထားဘူးအကြောင်းမလို့အဲမပြောဘူးပါလား
တဲ့
သဘောမျိုးလေးတွေကိုကျွန်တော်တို့သိရတယ
်ဟုတ်ကဲ့
ဒီမှာတော့အခုရှိရင်လည်းဒီကိစ္စရပ်သားဆိုမဘာကက
ိုတ
ောင်းလာတဲ့အဖွဲ့ရဲ့ဒီနိုင်ငံလက်ရဲ့ဖွင့်တဲ့တွေလုပ်တဲ့အစိုးရကိုဆက်ရကြလို့ပြုလုပ်တာတွေတော့လုပ်တယ်အဲ့ဒီအဖွဲ့ကြီးကိုတမတော်ကသွားပြီးတော့မှ
တ
မတော်လို့ပြောလို့ရပါတယ်ဒါကြောင့်တိုင်း
တမတော်
ကသွားပြီးတော့မှဒီစိန်းစိန်းရသွားပြီးရဲ့အပြင်မှာနောက်ပိုင်းမှာဒီကိစ္စကိုပြန်မေးတဲ့ခါကျတော့တမတော်ကရှင်းလင်းပွဲတွေလုပ်တဲ့အဲ့မှာတရေပြန်ကြရေးတာကိုရှိတဲ့ဒီကဒါလုတ်ပြန်လိုက်တယ်လို
့
လုတ်ပြန်ဆိုတဲ့သဘောမျိုးဒီလောက်ရှိတော့ပြောတဲ့ခါကျတော့တိုင်းပြည်မှာအဲ့လိုအခြေအနေမျိုးကြီးကပိုပြီးတော့ပြည်ပြလာတဲ့ခါကျတော့အရင်ကတော့တော်အမြဲပြောတယ်ဟိုမှာဖြစ်ပြီးဖမ်းတယ်ဟိုမှာကတ်ခိုင်းပြီးပါလေလုတ်တယ်ဘာလို့လုတ်လဲဆိုတော့ဒါအစိုးရကိုကာကွယ်ပေးတာဆိုပြီးတော့မှဒါအမြဲပဲပြောတာရှိတယ်အဲ့တော့အဲ့ဒီဥစ္စာတွေနဲ့တည်ထဲသွားပြီးသားဆိုတာအခုချိန်မှာစဉ်းစားကြည့်ရတော့ဖြစ်လာတယ
်
အခုကအစိုးရကိုဆန့်ကျင်ရလို့ပြောတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော် Facebook ကနောက်ထပ် message တစ်ခုဖတ်ပြပါမယ်မောင်ဆိုတဲ့အကောင့်ပိုင်ရှင်အင်ဒိုနီးဆိုရဲ့ပြည်ခိုင်ဖြူပါတီရဲ့တက်မတော်ရဲ့ဒါဟန်ချက်ညီညီထိန်ချောင်းပူပေါင်းပြီးကိစ္စတိုင်းအတူလက်တွဲဖြေရှင်းမယ်ဆိုနိုင်ငံကအများကြီးတိုးတက်လာမှာပါဗျာအခုတော့တယောက်အားနေချက်တယောက်ဝိုင်းထောင်နေကြတော့တိုင်းပြည်ကရှေ့တော့ရောက်ပါရဲ့နှေးနေတာပေါ့တဲ့ကဲကူဆက်ပြီးတော့ကျွန်တော်တို့ဒိုင်းဆူနေမဲ့သောရရှင်တယောက်ကိုဖိတ်ခေါ်ပါမယ်သူကတော့ပေါ့မြို့နယ်ကြောက်ကာရွာသားကိုစင်မင်းအောင်ပါကိုစင်မင်းအောင်ဆွေးနွေးခြင်းနဲ့ချိန်နေကြောင်းရာလူရင်းတွေ့ရှင်ဆွေးနွေးလို့ကြပါပြီခင်ဗျာ
Hello
ဟုတ်ကဲ့ပြောပါကိုစင်မင်းအောင
်ဟုတ်ကဲ့ကျွန်တော်နာမည်6လအတွင်းဆွေးနွေးခြင်းနာမည်6လအတွင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဟိုကစက်မတော်နဲ့ပေါ့နော်အစိုးရနဲ့ဒီတိုင်းပြည်နယ်အနေထားလေးနဲ့ကြီးမလားလို့ကြာဘာလို့လုံးဆိုတော့အမျိုးသားရေးဝါဒီတွေနဲ့ပေါ့
ဟုတ်ကဲ့ဒ
ီဝါဒီတွေနဲ့ရှုတိုက်တာမျိုးတက်တော့ကြုံတွေ့နေရတာလေမြင်နေရတာတော့အဲ့လိုဖြစ်နေမှလားလို့ခင်ဗျဟု
တ်ကဲ့ကိုစင်းမင်းအောင်ကျေးဇူးများကြီးတင်ပါတယ်ဆိုတော့ကိုအောင်သူငင်းကြီးခုနကိုစီသူအောင်မြင့်ကတော့နောက်ကြောင်းပြန်လဲမဲ့အချိန်ဒီကိုမြင်ဘူးလို့ကိုစီသူအောင်မြင့်ကပြောသွားပါတယ်ကိုအောင်သူငင်းကရောနောက်ကြောင်းပြန်လဲနိုင်တဲ့အချိန်ဒီမျိုးများအခုလက်ရှိအချိန်ဒီမှာမြင်သလား
ဆိုအခုအချိန်ဒီမှာတော့ကျွန်တော်ချင်တယ်ခုနလိုဆက်အာနာပြန်သိမ်းတာမျိုးဒီလိုတီးတာကနောက်ကြောင်းပြန်သွားတာမျိုးတော့ဟိုဘာကောင်းလဲမဖြစ်နိုင်ဘူးလို့တော့ကျွန်တော်ချင်ပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဘယ်လိုဖြစ်လဲဆိုတဲ့ခါကျတော့ရှေ့မတိုးဘူးပေါ့ညာရှေ့မတိုးဘဲနဲ့ဒီလိုဟိုကျွန်တော်တို့ဤသာတဲ့အောင်မြင်မှုတွေမပေါ်ဘူးပေါ့ဒီလိုချေမပေါ်ဘူးပေါ့ဆိုတော့ဒါမျိုးတွေအနေထားတွေရှိနိုင်မယ်လို့တော့ချင်ပါတယ
်ဟုတ်ကဲ့ဆိုတော့လာမယ့်6လအတွင်းမှာဒီတိုင်းပြည်အတွက်စိုးရင်စရာအကောင်စိုးရင်စီပွဲစိုးရင်ဘူးအကောင်ဆုံးဖြစ်လာနိုင်တဲ့အခြေအနေဆိုရင်ဘောကောင်းနေပါဦးမြင်လဲ
ကျွန်တော်ကတော့ဒီဖြစ်နေရဲ့ဟိုဒီပြည်ပခါတွေပေါ့ဗျာဒါတွေကအမြန်ဆုံးရနိုင်ရင်တော့ကျွန်တော်ထင်တယ်ကောင်းမယ်လို့ထင်ပါတယ်နောက်တစ်ခါနောက်တစ်ချက်ကတော့ဟိုပြည်ပသက်သာကြီးဟုတ်ပေမဲ့ကျွန်တော်တို့စိုးရိမ်စရာချက်ကတော့ဒီအစိုးရကကြံတဲ့ကိစ္စကိုအာရုံမဆိုင်နိုင်တော့ဘူးဒါပေမဲ့ကျွန်တော်တို့လာမဲ့ရွေးကောက်ပွဲအတွက်ကိုပဲအာရုံထားပြီးတော့ဟိုလုပ်နေတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဆိုရင်ကျွန်တော်ကြံတဲ့ကိစ္စကြီးအကုန်လိမ့်နေတာမျိုးတွေပါလေတော်တော်ဖြစ်လာနိုင်တယ်လို့ထင်ပါတ
ယ်ဟုတ်ကဲ့အခုစီသူကရောကျွန်တော်တို့လာမဲ့6လမှာစိုးရိမ်မှုအကောင်းဆုံးကိစ္စလို့ဆိုရင်ဘယ်ကိစ္စကိုများမြင်ပြီလဲ
အခုတိတ်မကြခင်မှာဆိုရင်စက္ကူကြီးမြောက်ပေါ့နော်ဒုတိယကြီးစက်တော်ရဲ့စက္ကူကြီးမြောက်အစီအစဉ်တွေတခေါ်တော့မယ်အဲ့ဒီမှာအဓိကစုနေမှာကအဖွဲ့ကြီးဖို့ပြည်ရေးကိစ္စဖြစ်နေတယ်အဲဆိုလိုတဲ့ခါကျတော့အဲဆိုလိုတဲ့ခါကျတော့အဲ့ဒီဥစ္စာကအခုဒီအဲ့ဒီကိစ္စတွေမစိုးနေခင်အဲ့ဒီကော်မတီတွေဖွဲ့ပြီးတော့လိလာရေးပါဗျာလုံရှင်ကလေးကအတက်မတော်နဲ့ဒီပြတ်တိုက်မှုတွေပါဗျာဖြစ်ပြီးတော့မှဟိုပြည်ပခအဥစ္စာပေါ့နော်ဟိုပြည်နေတဲ့ဆိုင်ကျင်တာဒီပါလေကျုံရတဲ့ခါကျတော့ဒီရှေ့လာမဲ့6လမှာဆိုရင်ဒီကိစ္စကြီးကလည်းအရှိကိုဆက်လာမယ
်
။ဆက်လာနိုင်ပြီးတော့မှကျွန်တော်တို့ကိုအောင်ဒီရင်းပြောကြလို့ကျွန်တော်တို့ဒီမှာကအဲ့ဒီတက်ကျဖြစ်နေတဲ့ကိစ္စတွေရှိတယ်။ပြီးတော့မှနောက်ခုနကတော့လို့ပေါ့နော်ပပကအဖွဲ့ကြီးကလည်းဒါဒီနာမည်ကြောင်းတာဒီမပကဖွဲ့ကြီးတွေကကျွန်တော်ဆုံးဆုံးပါမယ်။ဒီလိုဖွဲ့ကြီးကလည်း အခုတော့အစိုးရကိုဆန့်ကျင်မှုပါများဆိုပြီးတော့မှဟိုလှုပ်ကြော်လှုပ်ပြလာမယ့်အခြေအနေတွေရှိတယ်ဆိုတော့အဲ့ဒါကြီးကတော့ဟိုစိုးရိမ်စရာလေးတွေတော့ရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးကျွန်တော် comment တစ်ခုကြံပါတယ် Facebook ကအကောင့်ပဲနဲ့အစိုးရနိုင်ရှင်မျိုးမိုးနိုင်ဆိုတဲ့အကောင့်ပိုင်ရှင်ပါသူကမင်းကင်းတို့နဲ့တောင်းလင်းတွေသာမျိုးမခုတာကကြော်မိုးနိုင်ကောင်မိုးမိုးပါတဲ့အကောင့်ပဲနဲ့အစိုးရနိုင်ရှင်မယ်ဆိုရင်မကောင်းတဲ့ဘက်ကများနေတယ်တဲ့နှစ်ပေါင်းများစွာကလေးကပလဲပရီကျိုးပြတ်သွားလို့တလုံးစီတစ်ခုစီလာမိုင်းညမှာလိုက်ရှာပြီးအစ်စ်ပြန်တီကုန်းနေရတယ်လို့ဖြစ်နေတော့ချက်ချင်းလို့အတင်းဖြစ်နေတာတဘောကြပါလေတဲ့မကောင်းတဲ့ဘက်ကပဲကြည့်နေလို့မတိုးတက်နိုင်ဘူးလို့ကောင်းတာတွေရွေးပြီးပြောနေဖို့လည်းမဟုတ်ပါဘူးတဲ့နောက်လာမယ့်အစိုးရတိုင်းကအခြေခံပါပါနဲ့တလုံးစီပျောက်ဆုံးနေတဲ့ပလဲပရီကိုခိုင်မာသောပူးကျိုးနဲ့ပြန်လဲအစ်စ်တီကုန်းပြီးတံပိုးထိုက်ဖို့တိစောက်ကြပါစို့တဲ့ကျွန်တော်တို့အချိန်နှမနစ်နီးပါးလောက်ကြံပါတယ်ဆိုတော့ကောင်းသေးလာမယ့်6လမှာအစိုးရအနေနဲ့ပေါ်သူငင်းသာအစိုးရကိုအကြံပေးရမယ်ဆိုရင်လာမယ့်6လမှာအစိုးရအနေနဲ့အလုပ်စီကျင်ဆုံးကိစ္စတခုရှိရဆိုရင်ဘာလို့ကောင်းသူငင်းပြောမလဲ
ကျွန်တော်မြင်တာတော့ဒီရွေးကောက်ပွဲစနစ်ပြည်ပြင်ကြောင်းလေးရင်းနဲ့ဒီရွေးကောက်ပွဲမှာဟိုတမပူကြဖို့ပေါ့နော်ဆိုတာမျိုးတွေကိစ္စတွေပူလို့အားထည့်နေတယ်ကျွန်တော
်ဟုတ်ကဲ့အဲ့ဒါအပြင်ကော
အထူးသဖြင့်တော့ဟိုကျွန်တော်မြင်တာတော့ဒီစီဝါရေးကိစ္စကတဖြည်းဖြည်းနဲ့ကျွန်တော်တို့စိုးရိမ်စရာအနေထားတော့ဖြစ်လာတယ်။ကျော်ရတော့ဟိုစီဝါရေးဘက်ကလည်းအခုချိန်မှတော့စပြီးတော့အားထည့်တဲ့သဘောတော့ရှိပါတယ်။ဆိုတော့ဒါပေမဲ့ဒီဒီချက်ပို့ပြီးတော့ဟိုပြည်ပြောင်းလဲမှုတွေလည်းလုပ်ဖို့လိုအပ်မယ်ထင်ပါတယ
်။ဟုတ်ကဲ့ကိုစီသူအောင်မြင့်အနေနဲ့ဆိုရင်ဆိုတော့ကိုအကြံပေးရမယ်ဆိုရင်ဘာကိုလုပ်ပါလို့အကြံပေးခြင်းလဲ
။ဒီစားကတော့ဘယ်လိုတော့ပေါ်နေတဲ့ပြဿနာပေါ့နော်။ကျွန်တော်တန်းကြည့်မှာအရေးကြီးဆုံးကပါရစီနေဖြစ်နေအကုန်လုံးဖြည့်ရှင်းလို့ရတယ်အရှိကိုဆက်သွားဖို့လိုတယ်အနောက်ကိုပြန်မသွားဖို့လိုတယ်အဲ့လိုပြန်မသွားဖို့ဆိုရင်စက်မတော်ရဲ့ဒီနေ့လက်ကင်ဆောင်ရွက်နေတဲ့ဟာတွေကို NLD အစိုးရအနေနဲ့အစီအစဉ်တစ်ခြားနားလည်သဘောပေါက်အောင်ဒီချာကြည့်ပြီးတော့မှဟိုအကောင်းဆုံးမျိုးဖြစ်အောင်ဟိုဖြည့်ရှင်းတာကျွန်တော်တို့အလိုထိတွေ့တာဆက်ဆံတာအဲ့ဒါတွေလုပ်သွားဖို့လိုတယ်လို့ကျွန်တော်ကြံပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်းလီလိုင်းအစီအစဉ်ကဒီမှာပဲအချိန်ပြည့်ပါတယ်ပင်နေဆွေးနွေးသူတွေဖြစ်တဲ့ဥအောင်သူငိမ့်နဲ့ဦးစီသူအောင်မြင့်ဒါရိုက်ပါဝင်ဆွေးနွေးကြတဲ့ကိုထင်ကျော်ကိုစင်မင်းအောင် Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးကြသူတွေဒါပြင်တော့ကျွန်တော်တို့အစီအစဉ်ကိုနားထောင်တဲ့ပရိသတ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သူကိုဇော်ဝင်လိုက်တဲ့သူကိုကြကြသိန်းစီစဉ်တင်ဆက်လိုက်တဲ့တရားရည်လိုင်းဆွေးနွေးခံကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအီတန်စင်ကပြောပြပေးပါအောင်။
အီရန်ပေါ်တက်ခံပိတ်ဆို့မှုအသေးချမှတ်လိုက်တာဟာအမေရိကန်အီရန်တပ်တမန်ဆက်ဆံရေးဆုံးသက်စီသလိုဖြစ်ပြီးတော့နောက်ဆက်ဆွေးနွေးမယ့်စီးပွားရေးဟာလည်းအပေါ်ယံသဘောထားဖြစ်တော့မယ်ဆိုပြီးတော့အီရန်ဂျီကေကဒီကနေ့မှတုံ့ပြန်လိုက်ပါတယ်။အီရန်ဘာသာရေးခေါင်းဆောင်အာယာတိုလာအလီခါမာနီနဲ့အီရန်စစ်တပ်နဲ့အစ္စလာမ်တော်လှန်ရေးအစံတပ်ဖွဲ့တွေကအကြီးအကဲရှိအောင်တို့ကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္နာရေးအရတန်ခတ်ပိတ်ဆို့မှုအသစ်ကိုတင်းလာနေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ပျုံအုံစီကိုသူပေးပို့ခဲ့တဲ့စာဟာဒီလအတွင်းမှာသူလက်ခံရရှိတဲ့မွေးနေ့ဆုတောင်းဟွာကိုရင်းနှီးနှီးပြန်လည်တုံ့ပြန်ရေးသားခဲ့တဲ့စာဖြစ်တဲ့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကပြောပါလိမ့်။အမေရိကန်သမ္မတထရမ့်ဟာဇွန်လ17ရက်နေ့မှာအသက်83နှစ်ပြည့်သွားတာဖြစ်ပါလိမ့်။ဒီလိုစာအသွားအလာရှိတာနဲ့ပတ်သက်ပြီးတော့အင်ပီရိုပြောခွင့်ရဆာရာဆန်နက်စ်ကလည်းအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ယောက်ကြားစာချင်းဆက်သွယ်ပြီးတော့ထိတွေ့မှုကရှိနေတယ်လို့ပြောဆိုထားပါလိမ့်။အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာနာမည်ကြီးတဲ့သတင်းစာထုတ်ဝေသူကိုပြီးခဲ့တဲ့ဆင်းနှစ်အတွင်းကဖြစ်ပေါ်ခဲ့တဲ့အမှုဟောင်းတစ်ခုနဲ့ဆွတ်ဆွဲပြီးတော့တင်းလာတဲ့ညတကောင်ချိန်မှာသူ့နေအိမ်ကိုဝင်ရောက်စီးနှင်ဖမ်းဆီးခဲ့တဲ့အကြောင်းရဲတွေနဲ့ဖမ်းခံရသူနဲ့ညီကိုတော်ဆက်သူကပြောပြပါတယ်။အသက်62နှစ်အရွယ်ဂူလမ်ဂျီလာနီခထရီဟာသတင်းတောက်တယောက်လည်းဖြစ်ပြီးတော့ဥရုဘာသာစကားနဲ့ထုတ်ဝေတဲ့ Daily Afaq သတင်းစာရဲ့ထုတ်ဝေသူလည်းဖြစ်ပါတယ်1993ခုနှစ်တုန်းကထုတ်ခဲ့တဲ့ဝရမ်းနဲ့သူ့ကိုရဲတွေကဖမ်းဆီးခဲ့ရတဲ့ဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကကမ်ဘောဒီးယားနိုင်ငံမှာဆောက်တဲ့စာအဆောက်အုံတစ်ခုပြိုကျခဲ့တာကြောင့်အနည်းဆုံးအလုပ်သမား28ယောက်သေဆုံးခဲ့ပြီးတော့26ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးတော့တရုတ်နိုင်ငံသား4ယောက်ကိုကမ်ဘောဒီးယားတရားရုံးကတရားစွဲဆိုထားပါတယ်
ဒီညအချင်းချက်ကိုမအီတန်စင်ကျင်ညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အတိုင်းရမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းနဲ့6နာရီနဲ့9နာရီလိုင်းတို့မီတာ30နဲ့ kHz ကို3300နဲ့လိုင်းလမီတာ190kHz တင်ကားခွန်ကားရောကနေဖန်ယူနာဆင်နိုင်ပါတယ်။သဒ္ဒရှင်များနဲ့တပတ်မြန်မာပြည်သူပြည
This program has come to you from the Voice of America, Washington.